Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2022ခုနှစ်စက်တင်ဘာလ23ရက်တနင်္ဂနွေနေ့မနက်ပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံဖြစ်တဲ့ဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ကပါ။မြန်မာဒီကနေ့မနက်ဖက်အတန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနက်ခင်ဗျာသောတာအရှင်များရှင်ကျွန်မသင်္ကီထိုက်ပါကိုဇော်မိုးကျော်နဲ့အတူသတင်းတွေတင်ပြပါမယ်။ဗြိတိန်ပြည်မကြီးဒုတိယမြောက်အဲလစ်ဘက်ရဲ့ဇာပနာကိုလန်ဒန်ကဝက်မင်စတာဘုရားကျောင်းမှာစက်တင်ဘာလ19ရက်နေ့မှာပြုလုပ်ပါမယ်။ယူကရိန်းအရှေ့ပိုင်းမှာတော့ယူကရိန်းတပ်ဖွဲ့တွေရဲ့တံပြန်ထိုးစစ်မှာအသာစီးရနေပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်။
ဟုတ်ကဲ့ပါအဲ့ဒီလိုသတင်းတွေပြီးမှတော့သတင်းပေးပို့ချက်နဲ့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်သွားဖို့စီစဉ်ထားပါတယ
်ပထမတော့3ရက်နေ့ကခန်းနဲ့ခန်းပြီးတော့စစ်တယ်စစ်ပြီးတော့3ရက်နေ့4ရက်နေ့မနက်တနာရီခွဲမှပြန်လှုပ်ပေးလိုက်တယ်လှုပ်ပေးလိုက်ကြဒီ6ရက်နေ့ကျတော့နေ့ကြီးပိုင်းတပြတ်ခန်းတယ်ဒီတော့ချမ်းမဝင်မခံလို့တဲ့
ထိုင်းနိုင်ငံတောင်ပိုင်းဖူခက်မြို့မှာမြန်မာလူငယ်3ဦးကိုပစ္စည်းခိုးယူရာမှာပါဝင်တယ်ဆိုတဲ့တန်တရားနဲ့ဖမ်းဆီးထားပါတယ်ပါကစ္စတန်ရေပင်းမှာအရေးပေါ်ဒုက္ခတဲ့နှစ်တန်းအထိတိုးလာနေပြီးကုလသမဂ္ဂကကူညီဖို့ဆောင်ရွက်နေပါတယ်။ဒါအပြင်ကမ္ဘာသတင်းတွေကမြန်မာအကြောင်းကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကဖေးစာကဏ္ဍသတင်းတွေကတူတာနဲ့ကမ္ဘာတလားထူးခြားတဲ့သတင်းများအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းဇက်တိုက်ဆွလွင်ပေးမှာပါ။အခုတော့မတ်တိန်ကြီးထိုင်းနဲ့အတူကျွန်တော်တို့သတင်းတွေကိုတင်ပြပါမယ်။
ဗြိတိန်ပြည်မကြီးဒုတိယမြောက်အဲလစ်ဘက်ရဲ့ဇာပနာအခမ်းအနားကိုလန်ဒန်မြို့ကဝက်စ်မင်စတာဘုရားကျောင်းမှာစက်တင်ဘာလ19ရက်နေ့တနင်္လာနေ့မှာပြုလုပ်မှာဖြစ်ပါတယ်။တနင်္ဂနွေနေ့မှာတော့ဘီမာကြီးရဲ့ရုပ်ကလပ်ကိုလန်ဒန်မြို့ကိုပြန်ပြီးတော့စတင်တည်ဆောင်နေပါပြီ။သူမကွယ်လွန်ခဲ့တဲ့ဘယ်မိုရယ်ဆိုင်အင်တော်ကနေမိုင်190ကျော်အကွာမှာရှိတဲ့စကော့တလန်ရဲ့မြို့တော်အေဒင်ဘတ်ကိုတည်ဆောင်ကြပါတယ်။6နိုင်လောက်ကြာတဲ့အဲ့ဒီခီးစဉ်အတွင်းအဘာဒင်းတန်ဒီနဲ့ပတ်မြို့တွေကိုဖြတ်သွားခဲ့ပြီးပြည်သူတွေကလည်းနှုတ်ဆက်ဂုဏ်ပြုခဲ့ကြပါတယ်။အေဒင်ဘတ်မြို့မှာတော့ဘီမာကြီးရဲ့ရုပ်ကလပ်ကို Holy Root House နန်းတော်မှာထားတော်မှာဖြစ်ပြီးအဲ့ဒီမှာတော့ပြည်သူတွေကလာပြီးတော့ဂါရဝပြုနှုတ်ဆက်ကြဖို့ရှိပါတယ်။တနင်္လာနေ့မှာတော့ဘီမာကြီးရဲ့ရုပ်ကလပ်ကိုစိတ်ဂျီလီဖျားချောင်းကိုတည်ဆောင်ပေးအင်္ဂါနေ့မှာတော့ဘီမာကြီးရဲ့တမီးဖြစ်သူတော်ဝင်မင်းသမီးအန်ကအဲ့ဒီဖျားချောင်းကနေအေဒင်ဘတ်လေးစိတ်ကိုပို့ဆောင်ပေးအဲ့ဒီကနေတော်ဝင်လေးတက်လေးရင်နဲ့လန်ဒန်မြို့ဘက်ကင်ဟမ်နန်းတော်ကိုတည်ဆောင်မှာဖြစ်ပါတယ်။စက်တင်ဘာ14ရက်အင်္ဂါနေ့မှာတော့ဘက်ကင်ဟမ်နန်းတော်ကနေဝက်စ်မင်စတာခန်းမကိုဘုရင်တော်ဝင်မြင့်တက်နဲ့တည်ဆောင်ပြီးတော်ဝင်မိသားစုနဲ့အတူစီရေးပြခန်းနာလဲပါဝင်မှာဖြစ်ပါတယ်။အဲ့ဒီနောက်တော့နန်းတက်လာတဲ့ချားလ်စ်ဘုရင်နဲ့တော်ဝင်မိသားစုတွေကကန်တာဘူရီဖုန်းတော်ကြီးဂျက်စတင်ဝဲဘီနဲ့အတူဝတ်ပြုဆုတောင်းပွဲလုပ်ပြီးနောက်ပိုင်းမှာတော့လူထုကိုဖွင့်ပေးသွားမှာဖြစ်ပါတယ်။အဲ့ဒီနောက်တော့15ရက်နေ့ကစပြီးဗြိတိန်ပြည်သူတွေနောက်ဆုံးအနေနဲ့လာရောက်ဂါရဝပြုနှုတ်ဆက်နိုင်အောင်၄ရက်အပြည့်ဝက်စ်မင်စတာခန်းမကိုဖွင့်လှစ်ပေးသွားမှာဖြစ်ပြီး19ရက်နေ့မနက်မှာတော့နိုင်ငံတော်ဇာပနာအခမ်းအနားကိုကျင်းပမှာဖြစ်ပါတယ်ရှင
်။နယူးယောက်မြို့ကကုန်သွယ်ရေးအစအဦးအပါအဝင်အခါရီတာအချမ်းဖက်သမားတွေကခီးရတင်လေရင်လေးစင်းကိုအပိုင်စီးပြီးဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လူပေါင်း3000လောက်သေဆုံးခဲ့ရတဲ့စက်တင်ဘာလ17ရက်တိုက်ခိုက်မှု22နှစ်အပြည့်အဖြစ်အမေရိကန်မှာဝန်ထမ်းချင်းအထိမ့်မှအခမ်းအနားတွေကိုတနင်္ဂနွေနေ့ကကျင်းပခဲ့ကြပါတယ်2001ခုနှစ်စက်တင်ဘာလ17ရက်နေ့ကအချမ်းဖက်တိုက်ခိုက်ခံရတဲ့နေရာတစ်ခုဖြစ်တဲ့ဝါရှင်တန်မြို့တော်ဝါရှင်တန် DC အနီးကပင်တဂွန်စစ်ဌာနချုပ်ကအခမ်းအနားမှာတော့သမ္မတဂျိုးဘိုင်ဒင်တက်ရောက်စကားပြောကြားခဲ့ပါတယ
် 21 years ago21 years and we still kept our promise.
နစက်တနစ်ကြာသွားပြီဖြစ်ပေမဲ့ဘယ်တော့မှမမေ့ဘူးလို့ဆက်ပြီးဂရိပြုပါတယ်ဒီတိုက်ခိုက်ခံရမှုကြောင့်အမေရိကန်မှာအပြောင်းအလဲတွေဖြစ်ခဲ့ရပါတယ်ဒါပေမဲ့ကျွန်တော်တို့နိုင်ငံရဲ့ထူးခြားတဲ့ဂုဏ်အင်းလက္ခဏာတွေကတော့ပြောင်းလဲသွားမှာမဟုတ်ပါဘူးလို့သမ္မတဂျိုးဘိုင်ဒန်ကဒီဂျီလင်းနဲ့ဆိုပြောဆိုခဲ့ပါတယ်ပင်တဂွန်ဌာနချုပ်ကလည်းအချမ်းဖက်သမားတွေကခီးသက်တဲ့လေရင်ကိုအပိုင်စီးပြီးဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်184ဦးသေဆုံးခဲ့ပါတယ်ပြပကအကြံဖက်သမားတွေအရေးကိုဖြစ်ရှင်းဆောင်ရွက်နိုင်ခဲ့ပါတယ်ဘယ်တော့မှတုံ့ဆွန့် ဘယ်တော့မှတွန့်ဆုတ်နေမှာမဟုတ်ပါဘူးလို့လည်းသမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်စက်တင်ဘာလ17ရက်နေ့တိုက်ခိုက်မှုကိုစီစဉ်ခဲ့တဲ့အခြားဖက်ကောင်းဆောင်အိုစမာဘင်လာဒင်ကိုပါကစ္စတန်နိုင်ငံမှာအမေရိကန်အသေးခံတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်တုတ်တင်နိုင်ခဲ့ပြီးမကြသေးမီကပဲသမ္မတဘိုင်ဒန်အမိန့်နဲ့နောက်ထပ်လာတဲ့အခါအိဒါကောင်းဆောင်အဇာဟာရီကိုအာဖဂန်နစ္စတန်မြို့တော်ကဗူးမှာအဝေးထိန်ဒရုန်းနဲ့တိုက်ခိုက်တုတ်တင်နိုင်ခဲ့ပါတယ်
ယူကရိန်းတပ်ဖွဲ့တွေရဲ့တင်းနှင်းကနေနေကနိုင်ငံအရှေ့ပိုင်းတံပြန်ထိုးစစ်မှာအသာစီးရနေပါတယ်။ခုနှစ်လနီးပါးချာတိုက်ပွဲမှာအပြောင်းလဲတွေဖြစ်လာနိုင်တယ်လို့ခန့်မှန်းနေကြတဲ့ယူကရိန်းနိုင်ငံအရှေ့မြောက်ပိုင်းခါခီဗ်ဒေသကနေရုရှားတပ်ဖွဲ့တွေပြန်လည်ရုတ်သိမ်းမှုကိုအခွင့်ကောင်းယူဖို့ကြိုးစားတဲ့အနေနဲ့တံပြန်ထိုးစစ်ဆင်ခဲ့တာလည်းဖြစ်ပါတယ်။စနေနေ့ညကပြောတဲ့ဗီဒီယိုမင်ကွန်းမှာတော့ယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီကဒီရက်ပိုင်းနဲ့အတွင်းရုရှားစစ်တပ်ဟာကြောခိုင်ပြပြီးတက်ဆွန်းသမျှအကောင်းဆုံးလုပ်ပြနေတယ်လို့တယောပြောဆိုခဲ့ပါတယ်။ယူကရိန်းတပ်ဖွဲ့တွေရဲ့တံပြန်ထိုးစစ်အတွင်းရုရှားတပ်တွေထံကပြန်လည်သိမ်းယူနိုင်ခဲ့တဲ့မြို့တွေတစ်ခုတစ်ခုဖြစ်တဲ့ Chekalovets မြို့မှာယူကရိန်းစစ်သားတွေကနိုင်ငံတော်အလံလွှင့်ထူတဲ့ဗီဒီယိုကိုလည်းသမ္မတကတင်းငွေနေနေမှာတင်ခဲ့ပါတယ်။စက်တင်ဘာလအစပိုင်းကစလို့ရုရှားတပ်ဖွဲ့တွေထံကစတူယန်ကီလိုမီတာ 3,000 နီးပါးကိုယူကရိန်းကပြန်လည်သိမ်းယူနိုင်ခဲ့ကြောင်းယူကရိန်းစစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးဗလာရီဇူလာဇီနီကပြောပါတယ်အခုဆိုရင်ရုရှားနယ်စပ်နဲ့ကီလိုမီတာ 50 လောက်အကွာကိုယူကရိန်းတပ်ဖွဲ့တွေရောက်ရှိနေပြီဖြစ်ကြောင်းလည်းသူကပြောပါတယ်ယူကရိန်းမြို့တော်ကီယက်ကိုသိမ်းယူနိုင်ရေးရုရှားတို့ဂျန်စီမှုကိုခုခံတွန်းလှန်ခဲ့ကြတဲ့စစ်ပွဲဆက်ခဲ့ချိန်နောက်ပိုင်းအခုစစ်ရေးအသာစီးရမှုဟာယူကရိန်းတို့အတွက်အကြီးမားဆုံးအောင်မြင်မှုလည်းဖြစ်ပါတယ်။ယူကရိန်းအစိုးရကတံပြန်ထိုးစစ်ဆင်ဖို့အတိအလင်းကြေညာထားတဲ့တောင်ပိုင်းဒေသတွေကိုတပ်ဖွဲ့တွေအများအပြားရွှေ့ထားတဲ့ရုရှားကတော့ခါခီဗ်ဒေသတွင်ယူကရိန်းရဲ့တိုက်ခိုက်မှုကိုမျှော်လင့်ထားပုံမရပါဘူးရှင
်။ရုရှားအပေါ်နိုင်ငံတကာကပိတ်ဆို့အရေးယူတာတွေကိုပြစ်တင်ရှုံ့ချကြောင်းရုရှားနိုင်ငံမော်စကိုမြို့ကိုတွားရောက်ခဲ့တဲ့တရုတ်ထိပ်တန်းလွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်ကွန်မြူနစ်ပါတီပေါ်လစ်ဘူရိုအဖွဲ့ဝင်တဦးလည်းဖြစ်တဲ့လီချန်ရှူးကပြောဆိုတဲ့အကြောင်းတရုတ်အစိုးရပိုင်းသတင်းဌာနဖြစ်တဲ့ဇင်ဝါသတင်းဌာနကပြောဆိုပါရယ်ပြည်ပကဝင်ရောက်ဆွတ်ဖက်မှုတွေပိတ်ဆို့အရေးယူမှုတွေပြည်ပနိုင်ငံတရားရုံးကနေလှမ်းပြီးတရားဆက်ဆုစီရင်တာတွေအပါအဝင်ပြည်ပကဝင်ရောက်ဆွတ်ဖက်တာတွေနဲ့ပတ်သက်ပြီးအတူတကွပူးပေါင်းတုံ့ပြန်တိုက်ခိုက်သွားဖို့တရုတ်လွှတ်တော်ကိုယ်စားလှယ်လီချန်ရှူးကရုရှားလွှတ်တော်ကိုယ်စားလှယ်တွေနဲ့ပြီးခဲ့တဲ့ဂျာတာပရီနေမော်စကိုမှာတွေ့ဆုံတင်ပြောခဲ့တယ်လို့ဇင်ဝါသတင်းကဖော်ပြပါတယ်။လီချန်ရှူးဟာသမ္မတဗလာဒီမာပူတင်နဲ့လည်းတွေ့ဆုံခဲ့ပါတယ်။ရုရှားသမ္မတပူတင်နဲ့တရုတ်သမ္မတရှီချင်းပင်တို့ဟာဒီလအတွင်းဥဘက်ကစ္စတန်မှာပြုလုပ်မဲ့ဒေတာတွင်အစည်းအဝေးမှာတွေ့ဆုံမှုမျှော်လင့်ရပါတယ်။လီချန်ရှူးဟာတရုတ်ပြည်ရဲ့ဩဇာကြီးမားတဲ့ကွန်မြူနစ်ပါတီပေါ်လစ်ဘူရိုအဖွဲ့ဝင်တစ်ဦးဖြစ်ပြီးတတိယနေရာမှာရှိသူဖြစ်ပါတယ်တရုတ်သမ္မတရှီချင်းဖင်နဲ့အလွန်နှိကပ်သူတွေကတူးလဲဖြစ်ပြီးဆယ်စုနှစ်တွေနဲ့ချီပြီးအတူတကွလက်တွဲလှုပ်ဆောင်ခဲ့သူဖြစ်ပါတယ်ရုရှားကယူကရိန်းကိုကျူးကျော်တဲ့စစ်ပွဲမှာတရုတ်ကကြားနေတယ်လို့ဆိုပေမဲ့သူ့ရဲ့ခီးစဉ်ဟာရုရှားဘက်ကနေထောက်ခံတယ်ဆိုတာကိုဖော်ပြလိုက်တယ်လို့ဖြစ်ပါတယ်
American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ထူမီတာ32 kHz 933ကလိုက်ထူမီတာ40 kHz 983ညလိုက်ထူမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းအစီအစဉ်ရဲ့တင်းလာနေမနေ့ခင်သတင်းတွေကိုဆက်လက်တင်ပြနေပါတယ်ဒီရီလန်ကနိုင်ငံလက်ရှိကျုံနေရတဲ့အစိုးရဆုံးပြည်ပခတွေကနေလွတ်မြောက်ရေးအတွက်နိုင်ငံရဲ့စီးပွားရေးကိုမြင့်တင်ဆောင်ရွက်မှုတွေနဲ့အတူအစိုးရပြုပြင်ပြောင်းလဲမှုစတင်ပြီးအဂတိလိုက်စားမှုကိုတိုက်ဖြတ်ချဖို့ဒီရီလန်ကကိုရောက်နေတဲ့အမေရိကန်တန်တမန်ကဒီရီလန်ကအာဏာပိုင်တွေကိုတင်းငွေနေမှာတိုက်တွန်းပါတယ်ဒီလိုဆောင်ရွက်လာမယ်ဆိုရင်တော့အစိုးရရဲ့ရည်ရွယ်ချက်တွေအပေါ်မှာနိုင်ငံတကာကရော်ပြည်တွင်းမှာပါယုံကြည်မှုပိုရစေမှာဖြစ်ကြောင်းအမေရိကန်နိုင်ငံတကာအကူအညီပေးရေးအေဂျင်စီ USA အကြီးအကဲဆမန်သာပါဝါကသတင်းထောက်တွေကိုပြောပါတယ်ကူညီထောက်ပံ့မှုတစ်ခုတည်းနဲ့နိုင်ငံရဲ့ပြဿနာတွေပြီးဆုံးသွားမှာမဟုတ်ဘူးလို့လည်းပါဝါကပြောပါတယ်စီးပွားရေးပြုပြင်ပြောင်းလဲမှုနဲ့စီးပွားရေးဆိုင်ရာတာဝန်ယူမှုတာဝန်ခံမှုတွေနဲ့အတူနိုင်ငံရေးပြုပြင်ပြောင်းလဲမှုနဲ့နိုင်ငံရေးအရာတာဝန်ယူမှုတာဝန်ခံမှုတွေကိုဒွန်းတွဲဆောင်ရွက်ရမှာဖြစ်ကြောင်းတင်းနှင်းကနေနဲ့အစောပိုင်းသရစ်လင်ကာသမ္မတနဲ့တွေ့ဆုံဆွေးနွေးမှုမှာအလေးထားပြောကြားခဲ့ကြောင်းလည်းသူမကပြောပါတယ်အစိုးရဘက်ကအဂတိလိုက်စားမှုတိုက်ဖြတ်ရေးနဲ့မျှော်လင့်ခဲ့ကြတာကြားပြီးဖြစ်တဲ့အုပ်ချုပ်ရေးပိုင်းပြုပြင်ပြောင်းလဲမှုတွေဆောင်ရွက်လာပြီးဆိုရင်နိုင်ငံတကာယင်းနှိမ့်မြှုပ်နှံသူတွေကပိုပြီးယုံကြည်လာမှာဖြစ်ကြောင်းလည်းသူမကပြောပါတယ် သူမရဲ့နှစ်ရက်ကြာတိရလင်ကခီးစဉ်အတွင်းဒေါ်လာတန်း60ပေးအပ်ဖို့လဲပါဝါကကြီးညာခဲ့ပါတယ်ရှင
်တရုတ်ပြည်ရှင်ကျန်းပြည်နယ်ဒေသကဝီဂါမွတ်စလင်တွေနဲ့အခြားမွတ်စလင်တပ်သားလောက်ကိုဖမ်းဆီးထားတဲ့အရေးနဲ့ပတ်သက်ပြီးတင်းလာနေမှာကျင်းပမဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီ UNHRC ရဲ့လာနေချီကြာမြင့်မဲ့ညီလာခံအစီအစဉ်ထဲမှာထည့်သွင်းဖော်ပြထားခြင်းမရှိပေမဲ့လည်းဒီကြားနာပွဲမှာရှင်ကျန်းကမွတ်စလင်ကိစ္စဟာအဓိကလွှမ်းမိုးနေနိုင်တယ်လို့လူ့အခွင့်အရေးလှုပ်ရှားသူတွေကခန့်မှန်းထားကြပါတယ်။လူ့အခွင့်အရေးကောင်စီ UNHRC ရဲ့ဥက္ကဋ္ဌ Federico Virega ကတော့လူ့အခွင့်အရေးကောင်စီမှာတရုတ်နိုင်ငံဆိုင်ရာအထူးအစည်းအဝေးပဲကျင်းပဖို့အစီအစဉ်မရှိကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပြောဆိုခဲ့ပါတယ်
။ And the president of a council of 47 members and his straight
လူ့အခွင့်အရေးကောင်စီဟာနိုင်ငံပေါင်း48နိုင်ငံပေါင်းဝင်ဖွဲ့စည်းထားတာပါ။အဖွဲ့ဝင်နိုင်ငံတစ်ခုချင်းစီဟာကောင်စီအနေနဲ့ဘာလုပ်တဲ့နယ်ဆိုတာကိုတောင်းဆိုခွင့်ရှိပါတယ်။ဒါကြောင့်ဒီအခွင့်ဒီအစည်းအဝေးခန်းစာနဲ့ပတ်သက်လို့ပဲဖြစ်ဖြစ်အခြားအစည်းအဝေးခန်းစာတွေနဲ့ပတ်သက်လို့ဖြစ်ဖြစ်နောက်ဆက်တွဲဘာတွေလုပ်ရမယ်ဆိုတာကိုသက်ဆိုင်ရာအစိုးရတွေအနေနဲ့သက်ဆိုင်ဆိုင်ပါတယ်။ကောင်စီအနေနဲ့ကတော့ပုံစံတစ်မျိုးဖြစ်ပါတယ်လို့လူ့အခွင့်အရေးကောင်စီဥက္ကဋ္ဌကပြောဆိုသွားခဲ့တာပါပြီးခဲ့တဲ့ဩဂုတ်လ31ရက်နေ့ကလူ့အခွင့်အရေးကော်မရှင်လူ့အခွင့်အရေးကော်မရှင်မဟာမင်းကြီးမစ်ရှယ်ဘက်ရှလက်ကတာဝန်ပြီးဆုံးကနေ့မှာချင်းချမ်းဒေသကမွတ်စလင်တွေပေါ်လူ့အခွင့်အရေးထုတ်ပေါက်တဲ့ကိစ္စနဲ့ပတ်သက်ပြီးအစည်းအဝေးခန်းစာထုတ်ပြန်ခဲ့ပါတယ်ကုလသမဂ္ဂဆိုင်ရာတရုတ်သံအမတ်ကြီးချင်းရှုကတော့ဒီလူ့အခွင့်အရေးကိုအသုံးချပြီးတရုတ်ပြည်ကိုဝင်ရောက်ဆွဲပစ်တာမျိုးကိုအခိုင်အမာစန့်ကျင်သွားမယ်လို့ပြောဆိုထားပါတယ်
ပါကစ္စတန်နိုင်ငံမှာမုတ်တုံမိုးကြောင့်ရေကြီးမှုထမ်းတင့်နေတဲ့တောင်ပိုင်းဆင်းပြည်နယ်ကိုအကူအညီပစ္စည်းတန်ချိန်များစွာတင်ဆောင်သွားတဲ့အမေရိကန်စစ်တပ်လေယာဉ်နဲ့ဆင်တင်းကနေနေမှာဆက်ရောက်သွားပါပြီ။ဆင်းရဲတဲ့ပါကစ္စတန်နိုင်ငံတွင်ရေဘေးဒဏ်အဆိုးဆုံးခံရတဲ့ပြည်နယ်တစ်ခုလည်းဖြစ်ပါတယ်။လေယာဉ်တစ်စင်းကိုအကူအညီပစ္စည်း35ဒဏ်စီတင်ဆောင်လာကြောင်းပါကစ္စတန်ရပ်ဖက်လေးချောင်းအာဏာပိုင်အဖွဲ့ပြောခွင့်ရဆာအစ်ဦးလာကပြောဆိုထားပြီးဒီအကူအညီပစ္စည်းတွေကိုတော့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP အစီအစဉ်နဲ့တည်နယ်တွင်းမှာဖြန့်ဝေမှာဖြစ်ပါတယ်။ဆင်းပြည်နယ်ရှုခာလေးစိတ်ကိုလေရင်တွေဆင့်သက်ခဲ့တာဖြစ်ပြီးအမေရိကန်ရဲ့အကူအညီပေးရေးလုပ်ငန်းစဉ်ကကြာတာပြင်းနေကစတင်ခဲ့တာဖြစ်ပြီးစက်တင်ဘာလ16ရက်နေ့ဆောင်ရွက်မှာဖြစ်ကြောင်းလည်းသူကပြောပါတယ်။ပါကစ္စတန်မှာဒီနေ့ဇွန်လလယ်ပိုင်းမှာဆက်ခဲ့တဲ့မုတ်တုံမိုးအလွန်အကျွံသက်ထန်ခဲ့တဲ့ဒဏ်ကိုခံခဲ့ရတာဖြစ်ပါတယ်။မုတ်တက်ထန်မှုနဲ့ရေးချိမှုဟာဆိုရင်ရာသီဥတုပြောင်းလဲမှုကြောင့်ဖြစ်တယ်လို့ကျွမ်းကျင်သူတွေနဲ့တာဝန်ရှိသူတွေကအပြစ်ဖို့ထားပါတယ်ရှင်
။ Syria အရှိဘက်ဒေသမှာတနင်္ဂနွေနေ့က IS Islamic အစွန်းရောက်အဖွဲ့တွေနှစ်ကြိမ်တိုက်ခိုက်ခဲ့တဲ့အတွက်ခါဒိရှ်လူမျိုးစုတွေဥဆောင်ပါဝင်တဲ့ Syria လွတ်မြောက်ရေးတပ်ဖွဲ့ SDF အဖွဲ့ဝင်ခုနှစ်ဦးသေဆုံးခဲ့တယ်လို့ Syria စောင့်ကြည့်ရေးအဖွဲ့ကပြောဆိုပါတယ်။ DD00 ဇီဇိုခရိုင်နဲ့ Hiskat ကိုဆက်သွယ်ထားတဲ့ကားလမ်းမှာ IS တပ်ဖွဲ့တွေကတိုက်ခိုက်ခဲ့တဲ့အတွက် SDF တပ်ဖွဲ့ဝင်6ဦးကြာဆုံးခဲ့တယ်လို့ Syria လူ့အခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့ညွှန်ကြားရေးမှူး Ram Abdul Rahman ကပြောဆိုပါတယ်။နောက်တစ်ဦးကတော့ IS အဖွဲ့နဲ့ဆက်သွယ်တဲ့ဆက်ဆက်နေတဲ့တနတ်သမားကပြစ်ခတ်ခဲ့တဲ့အတွက်တည်ဆုံးခဲ့တာဖြစ်တယ်လို့ဆိုပါတယ်။တိုက်ခိုက်မှုက SDF ထိန်းချုပ်ရာနေရာတွေမှာဖြစ်ပါတယ်။ကတ်လူမျိုးစုတွေရဲ့လက်နက်ကိုင်တပ်ဖွဲ့ SDF က IS အစွန်းရောက်တွေကိုတိုက်ခိုက်ရောက်မှာအမေရိကန်ရဲ့အကြီးအကဲမဟာမိတ်ဖြစ်ပါတယ်။ Syria စစ်ပွဲဟာ2011ခုနှစ်ကစတင်ခဲ့တာဖြစ်ပြီးလူ9သိန်းလောက်တည်ဆုံးပြီးတိုင်းပြည်လူဦးရေတစ်ဝက်လောက်ဟာအိုးအိမ်စွန့်ခွာထွက်ပြေးခဲ့ရပါတယ်ခင်ဗျာ။တဲ့တွေကိုမသိင်ကြီးထိုင်းတဲ့အတူကျွန်တော်တို့တင်ပြခဲ့တာပါ VOA ရဲ့စက်တင်ဘာလ12ရက်နေ့တနင်္လာနေ့မနေ့ဖက်တန်လွင်တဲ့စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့ဆက်သွယ်မေးမြန်းချက်သတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်မှာဖြစ်ပါတယ်ပထမအဦးဆုံးအနေနဲ့ကတော့ထိုင်းနိုင်ငံဘက်ကအခြေအနေကိုတင်ပြပါမယ်ထိုင်းနိုင်ငံတောင်ပိုင်းဆူရတ်ဌာနီပြည်နယ်ကော့စမွေကျွန်းမှာပိတ်ထားတဲ့21 Blue Lagoon The Teak Wind Hotel ကဘတ်14သန်းဘိုးခန့်တန်ဖိုးရှိတဲ့ပစ္စည်းတွေခိုးယူရမှာပါဝင်ပတ်သက်တယ်လို့တန်တရားရှိတဲ့တန်တရားရှိခံရတဲ့မြန်မာလူငယ်3အပါဝင်9ဦးကိုထိုင်းအာဏာပိုင်တွေကဖမ်းဆီးထားပါတယ်မြန်မာလူငယ်တွေကိုအဲ့ဒီအစာအုပ်ကတန်ကြောင်းတွေကိုဖြတ်ဖို့အတွက်ထိုင်းအမျိုးသမီးကပုတ်ပြတ်အလုသမားတွေအဖြစ်ငှားရမ်းခဲ့တာဖြစ်ပြီးဒီခိုးယူတာနဲ့ပတ်သက်မှုမရှိဘူးလို့မိသားစုတွေကပြောဆိုပါတယ်ဒီသတင်းကို VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံတောင်ပိုင်းကော့စမွေကျွန်းမှာရှိတဲ့ဟိုတယ်ဟာကိုဗစ်ကပ်ဘေးကာလလာရောက်တဲခိုသူတွေနှဲပါတဲ့အတွက်ပိတ်ထားတာဖြစ်ပြီးကျွန်းမော်ကဟိုတယ်ဖောက်ထွင်းမှုမှာပစ္စည်းအမျိုးအစားပေါင်းစုံ400နီးပါးခိုးယူခံရပြီးတဲ့နောက်ဟိုတယ်အတွက်ကြီးမားတဲ့ထိခိုက်ပျက်စီးမှုတွေဖြစ်ပေါ်ခဲ့ရတယ်ဆိုပြီးရ ရဲတပ်ဖွဲ့ကပြောပါတယ်ဒါပေမဲ့ဟိုတယ်ကလည်းလူမနေတာကြာလို့ပျက်စီးနေတဲ့အနေအထားမှာရှိနေပြီးဟိုတယ်တွေကတန်တဲ့ပစ္စည်းတွေချုပ်တဲ့အခါမှာမြန်မာသုံးဦးကတော့နေစားအလုပ်လုပ်ရင်ဖမ်းဆီးခံရတာဖြစ်ကြောင်းဖမ်းဆီးခံနိုင်ရတဲ့ကိုဖြိုးရဲ့မိခင်ဖြစ်သူကပြောပါတယ
်အဓိကပလိစ်စ်တုံးကတော့ပလိကပြောရဲဘောတော့လူဖြစ်တော်လေကလေးတွေကအကုန်ဝန်ခံထားတယ်သူတို့ကအလုပ်သမားတွေပါဘောနော်ခေါ်ထားတာပါသမီးကိုတစ်ထောင်နဲ့ပြောပြီးခေါ်ထားတာပေါ့နော်ဒါပေမဲ့အမရှမ်းမှာဝန်မခံဘူးဖြင့်သူတို့ခေါ်ရတာမဟုတ်ပါဘူးဆိုအဲ့လိုမျိုးပြောတယ်ဖြင့်အဲ့တော့ကလေးတွေကအခုတော့ပထမတော့3ရက်နေရခန်းနဲ့ခန်းပြီးတော့စစ်တယ်စစ်ပြီးတော့3ရက်4ရက်နေမနက်တနားကြီးခွဲမှပြန်လှုပ်ပေးလိုက်တယ်လူပဲလာကြတဲ့9ရက်6ရက်နေ့ကျတော့နေကင်းပိုင်းလာပြဖမ်းတယ်။ဒီမှာတော့ဆမ်းမဝင်မခံလို့တဲ့ဆမ်းမဝင်မခံတော့လာပြဖမ်းတယ်ချင်းကလေးကို။ခုနှစ်ရက်နေ့ကျတော့သူတို့ထောင်ထဲကိုထည့်လိုက်တယ်။ယာယီပါဆိုပြီးထောင်ထဲထည့်လိုက်တယ်ချင်း။ဒ
ီမြန်မာလူငယ်အုပ်ကတော့အသက်20ကျော်လူငယ်တွေဖြစ်ပြီး19နှစ်အရွယ်မိန်းကလေးတူကတော့ခင်မွန်းဖြစ်သူနဲ့လိုက်ပါသွားရကနေအဖမ်းခံခဲ့ရတာဖြစ်ပါတယ်။စက်တင်ဘာလ1ရက်နေ့ကတော့ကော့စမွေကျွန်းပေါ်ကထိုင်းမျိုးသမီးတူကအဲ့ဒီဟိုတယ်ကတန်တိုင်းတွေကိုဖျက်ပေးဖို့အတွက်ပုတ်ပြက်ငှားရမ်းခဲ့တာကြောင့်သားဖြစ်သူကိုထည့်ပေးရကနေခိုးမှုနဲ့ဖမ်းဆီးခံရတာဖြစ်တယ်လို့လည်းပြောပါတယ်
။ကျမအိမ်ပေးနားမှာပဲနေပါတယ်အရှမ်းမလေး။သူကခေါ်ခိုင်းလိုက်တာကလေးတွေကိုအလုပ်သမားအမင်းလူရှိလာပေါ့နော်ခေါ်တယ်ခေါ်တော့တနေ့တစ်ထောင်ပေးမယ်တဲ့။မနက်9နာရီရမ်းလဲပြီးတော့ညနေ3နာရီထိတဲ့သူကပြောတယ်ကလေးကိုမေးကြည့်တော့ကလေးကဒီဝရဏာတွေရှိတယ်မလားဝရဏာတွေကတိုင်လို့ဖျက်ရတယ်အမေတဲ့ပြီးတော့ဖြောက်ပင်းကားနဲ့တိုက်တယ်အမေတဲ့တော့ရောင်းနေရောင်းပြီးပြန်လာတော့ตาကိုပတ်စံသေးတော့တဲ့ตาမေးကြည့်တယ်ပေါ့နော်ဒါတွေကဘလို့မလုပ်ကြလဲလို့မေးတော့ तू ကသူ့သဖေးဟာတွေလို့ပြောတယ်ကြီးအော်ကိုကလေးတွေအလုံးမရှိဘူးလေသွားလို့ပါသေးဆုံးတော့ဖဲ့ပေးလိုက်တာချင်းဒီနားမှာလည်းတက်တယ်အများကြီးရှိပါလို့ချင်း
ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုသမားရေးရာတာဝန်ခံဦးမင်းဦးကတော့မြန်မာလူသမားတွေဟာအလုရှင်ခိုင်းတာကိုလုပ်ကံရင်အခုလိုမျိုးအဖြစ်တွေကိုကြုံနေရတယ်လို့လည်းဆိုပါတယ
်မြန်မာလူသမားတွေအနေနဲ့တော့ဒီကတည်းကအလုရှင်ကနေပြောရဲမလားအဲဒီလုပ်တင်မတိမတာရှိတဲ့အလုဆိုခိုင်းနေတာကိုတရားဝင်လားမဝင်လားဘာညာသူတို့ကဘာမှမသိဘူးလေအဲ့တော့သူခိုင်းနေသလိုရှိရင်လုပ်ပြီးလိုက်တာပဲဒီအားကရတုံးနဲ့ညီမကမင်းကတို့ပဲဒီဒါမျိုးတွေအများကြီးခံရရှိတယ်သူဖြေကြောက်မှလည်းခိုင်းတဲ့လူကတော့ကိုကသူကလည်းဒီအဆန်းခံရတယ်မှာပါနေတယ်လေဒါပေမဲ့သူကတော့ဒီလူတွေကသူကိုခိုးရပါဆိုပြီးသူကိုကိုအောင်လုပ်ရယ်ရလုပ်တာပေါ့အာဒါသူကအဲ့လိုမျိုးလေသားကနဲ့ပြေးခိုင်းတာမဟုတ်ဘူးသူတို့ခိုးရပါဆိုပြီးလုပ်တာအဲ့လိုမျိုးပြောထားတယ
်လက်ရှိမှာတော့ဘန်ငွေ14တန်ဖိုးတန်ဖိုးရှိတဲ့ဟိုတယ်ကပစ္စည်းတွေပျောက်ဆုံးမှုအတွက်မြန်မာလူသမား3ဦးအပါအဝင်လူ9ဦးကိုဖမ်းဆီးထားပါတယ်ရှင
်။ဒါကတော့ထိုင်းနိုင်ငံမှာဖမ်းဆီးခံရတဲ့မြန်မာအလုသမားတွေနဲ့ပတ်သက်ပြီးတော့မအေးအေးမှသတင်းပေးပို့သွားတာပါ။ဆက်လက်ပြီးတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပါဦးမယ်။ရေပေးတံအဆိုအဝါဆုံးခံရတဲ့ပါကစ္စတန်နိုင်ငံမှာအရေးပေါ်အကူအညီလိုအပ်နေတဲ့ရေပေးဒုက္ခသည်နှစ်တန်းဝန်းကျင်ထိတိုးလာနေပြီလို့ကုလသမဂ္ဂစားနပ်ရိက္ခာအစီအစဉ် WFP ကပြောဆိုပါတယ်။ VOA သတင်းတောက်ဂျနီဗာကနေပြီးတော့ VOA သတင်းတောက်လီဆာရှလိုင်းဂျနီဗာကနေသတင်းပေးပို့ထားတာကိုတော့ကိုညာဝဲအောင်ကပြောပြမှာပ
ါ။ရေဘေးတင်ပါကစ္စတန်နိုင်ငံမှာအထူးအနာဆုံးဖြစ်တဲ့ဘာလူချစ်စတန်ခိုင်ဘာနဲ့ဆင်းပြည်နယ်တွေကပြည်သူ၄သိန်းကျော်အတွက်အရေးပေါ်စားနပ်ရိက္ခာတွေကူညီပေးခဲ့ပြီလို့ WFP ရဲ့ပြောခွင့်ရပုဂ္ဂိုလ်တောင်ဆန်ဖီရီကပြောပါတယ်။ WFP အနေနဲ့အခြားရေဘေးတင်ဒေသတွေကိုပါဆက်ပြီးကူညီသွားမယ်လို့သူကဆိုပါတယ်။
We have reached 400,000 people, but of course, the floods have affected a record 33 million people.
လူလေးသိန်းအထိကျွန်တော်တို့ပြည်ပကူညီခဲ့ပြီးပါပြီ။ဆယ်စုနှစ်တခုကျော်ကာလအတွင်းရေဘေးသင့်ပြီးသူ33သန်းအထိစိုးစိုးဝါးဝါးစံချိန်တင်ရှိခဲ့တာဆိုတော့ကျွန်တော်တို့ဘက်ကဆက်ပြီးကူညီသွားမှာပါ
။မိုးသည်ထန်ပြီးရေကြီးခဲ့တာကြောင့်ဒေသုံသူ 1,400 ဝန်းကျင်ရှိပြီးအဲ့ဒီတဲမှာရာချီတဲ့ကလင်းငယ်တွေလည်းပါဝင်တယ်လို့ကုလသမဂ္ဂကပြောပါတယ်။အင်ဂျီ9သိန်းကျော်ပျက်စီးခဲ့ရပြီးလန်ဒရာပေါင်းရာချီကျိုးပျက်ခဲ့ရတယ်လို့ဆင်းရဲတဲ့ဒေသတွေကိုစာနာမှုအကူအညီတွေမရောက်နိုင်ဘဲအဆက်ပြတ်နေတယ်လို့ဆိုပါတယ်။ကယ်ဆယ်ရေးစခန်းတွေမှာလူ6သိန်း3000ကျော်ပြည့်ကျပ်နေပြီးအဲ့ဒီလူတွေကြားရေကနေတဆင့်ဖြစ်ရတဲ့ကူးစက်ရောဂါတွေခံစားနေရတယ်လို့ WFP ပြောခွင့်ရဖီရီကဆိုပါတယ
်။ In addition to food distributions, The World Food Program is providing specialized
nutritious
WFP ကအရေးပေါ်အစားအစာဝေငှတာအပြင်ကလေးငယ်3,000နဲ့ကိုဝင်ဆောင်မိခင် 28,000 အတွက်လည်းအာဟာရရှိစေမဲ့အစားအသောက်တွေထောက်ပံ့ပေးသလိုအမျိုးသမီးတွေအာဟာရချို့တက်မှုကနေကာကွယ်နိုင်ဖို့နဲ့ကိုကံစွမ်းအားမြင်မာရေးအတွက်လည်းပြုစုစောင့်ရှောက်နေပါတယ
်အရေးပေါ်အကူအညီပေးကာလအလွန်မှာဘယ်လိုဆက်လုပ်ရမလဲဆိုတာကို WFP ကစဉ်းစားထားကြောင်းဖီရီကပြောပါတယ်ပါကစ္စတန်မှာလူတွေရဲ့နေထိုင်ဘဝပုံမှန်ပြန်ဖြစ်ဖို့ရေရှည်ထောက်ပံ့မှုလိုအပ်တယ်လို့သူကဆိုပါတယ
် Once the initial relief response is concluded the World Food program will immediately
ကနဦးကယ်ဆယ်ရေးလုပ်ငန်းတွေပြီးဆုံးသွားတဲ့အခါရရွာအတွင်းမှာပြည့်စည်ခဲ့တဲ့အခြေခံအဆောက်အုံတွေပြန်လည်ကောင်းမွန်လာစေရေးအစီအစဉ်ကို WFP ကဇက်တိုက်လုပ်သွားမှာပါစားဝတ်နေရေးအတွက်အလုပ်ကိုင်းတွေဖန်တီးပေးရင်ငွေသားနဲ့ပါထောက်ပံ့ပေးမယ်ပြန်လည်နလန်ထူရေးအစီအစဉ်တွေကို2023ခုနှစ်ပိုင်းမှာလှုပ်သွားဖို့ရှိပါတယ်
။ရာသီဥတုဖောက်ပြန်တဲ့ဆိုးကျိုးတံကိုလူမှုအတိုင်းအဝန်ကခံနိုင်ရရှိအောင်လို့စွမ်းရည်တွေမြင့်တင်ပေးရေးကူညီထောက်ပံ့မဲ့အစီအစဉ်အတွက် WFP ကပါကစ္စတန်အစိုးရနဲ့အဓိကပူးပေါင်းဆောင်ရွက်နေတယ်လို့ဖီရီကပြောပါတယ်။ဒါ့အပြင်ရေခမ်းခြောက်တဲ့ဒေသအတွက်ဆယ်မြောင်းဖောက်လုပ်မဲ့စီမံကိန်းတချို့ကိုလည်း WFP ကပြင်ဆင်ထားကြောင်းနဲ့အမျိုးသားနဲ့အမျိုးသမီးတွေအတွက်အတံမွေးဝမ်းကြောင်းပညာသင်ကြားပေးပြီးသူတို့နေ့စဉ်ဘဝမှာပုံမှန်ဝင်ငွေရဖို့အတွက်လည်းကူညီသွားမယ်လို့သူကဆိုပါတယ်ခင်ဗျာ
ဒါကတော့ပါကစ္စတန်ရေဘေးအကူအညီပေးနဲ့ပတ်သက်ပြီးတော့ကိုညာဝင်းအောင်တင်ပြသွားတာဖြစ်ပါတယ်အခုဆက်လက်ပြီးတော့တင်ပြမယ့်အစီအစဉ်တစ်ခုကတော့ကမ္ဘာသတင်းတွေကမြန်မာနိုင်ငံအကြောင်းဖြစ်ပါတယ်ကမ္ဘာသတင်းတွေကသတင်းတွေကမြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းတွေကိုမူရင်းအပေါ်မပြတ်စူးစီးတင်ဆက်ထားတာပါဦးကျော်စံသာကတင်ဆက်ထားတာပါခင်ဗျာ
တော်ရရှိမှာပြကြွယ်ပြောပြလို့ရက်ကမ္ဘာမီဒီယာကြီးအထက်မြန်မာနိုင်ငံအကြောင်းရေးသားနေတဲ့သုံးသက်ချက်တွေထဲမှာပါဝင်မဲ့အကြောင်းအရာတွေကတော့မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးအခြေအနေယိုယွင်းလာတဲ့အကြောင်းစစ်အုပ်ချုပ်ရေးအမြင့်မတွေ့အောင်နိုင်ငံတကာဘာတွေလှုပ်ဆောင်နေလဲနောက်တစ်ခါစစ်ကောင်စီအစိုးရကိုတော်လှန်ဆန့်ကျင်နေတဲ့ NUG အစိုးရရဲ့အခြေအနေနဲ့အလားအလာဆက်လာပြီးပါဝင်မှာဖြစ်ပါခင်ဗျာမြတ်တရတရားစီရင်မှုရရှိပိုင်ခွင့်နဲ့တရားဥပဒေစိုးမိုးရေးကိုစစ်ကောင်စီဘယ်လိုဖျက်ဆီးလိုက်လဲဆိုတဲ့ခေါင်းစဉ်နဲ့ဒေါက်တာအိုဗလီနာအိုချက်ပြသထားတဲ့သုံးသပ်ချက်ကို Forbes Magazine မှာဖတ်ပါရယ်မြန်မာနိုင်ငံမှာဘရင်သမ်ဟောင်းဗီကီဘူမန်နဲ့ခင်မွန်နဲ့ကုထင်လင်းတို့ကိုလိပ်စာပြောင်းတာမှတ်ပုံတင်မှုပြက်ကွက်လို့ဆိုပြီးထောင်ချလိုက်တာဟာစစ်ကောင်စီနဲ့ဆက်ဆက်နေတဲ့စီးပွားရေးကုမ္ပဏီတွေကိုဗရင်အစိုးရကဒဏ်ခတ်ဖို့နဲ့ ICJ မှာပါဝင်ဆောင်ရွက်ဖို့ကြေညာချိန်နဲ့ရှေ့ရှေ့နောက်ဆင်းဖြစ်ပါရယ်တခါတော့အောင်ဆန်းစုကြည်ပေါ်ရွေးကောက်ပွဲမှစမှန်မှုနဲ့ထောင်ဒဏ်နောက်ထပ်3နှစ်ချမှတ်လိုက်တာဟာလဲနိုင်ငံတကာရှင်းနေများအသင်းလူခွင့်ရေး Institute IBAHRI ကမြန်မာနိုင်ငံမှာမျက်တာတဲ့တရားစီရင်ရေးဟာအထူးဆိုရင်ရာအခြေအနေဖြစ်နေပြီလို့ထုတ်ပြန်လိုက်တဲ့အချိန်မှာပဲဖြစ်တယ်လို့ရေးထားပါတယ်2021 February မှာအာဏာသိမ်းပြီးချိန်ကစလို့မြန်မာနိုင်ငံရဲ့မျက်တာသောတရားစီရင်မှုရပိုင်ခွင့် Right to Fair Trial နဲ့တရားဥပဒေစိုးမိုးရေး Rule of Law တို့ဟာအကြီးအကျယ်ယိုယွင်းပြပြလာခဲ့တယ်လို့ IBAHRI ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။လူခွင့်ရေးတကြွလှုပ်ရှားသူတွေနဲ့အတိုက်ခံတွေကိုတိုက်ကိုပြီးရာဇဝတ်ကြောင်းရဆွဲဆူခဲ့တယ်။ဒီထက်အများအပြားဟာနိုင်ငံတကာဥပဒေနဲ့ကိုက်ညီတဲ့မှန်ကန်သောတရားစီရင်မှုခံယူပိုင်ခွင့်ငင်းပယ်ခြင်းခံခဲ့ရတယ်လို့အစီရင်ခံစာမှာဖော်ပြထားကြောင်းရေးသားပါတယ်။အလားတူသောပဲကိုချင်းမီတို့၄ရက်ကိုကွပ်မျက်ခဲတာနဲ့ပတ်သက်လို့လည်းဘယ်လိုလုကင်ဆောင်ရွက်ခဲ့ရဆိုတာလူပြည်ညာထုတ်ပြန်ခဲ့တာလုံးဝမရှိပါဘူး။စီရင်ချက်ကိုလည်းလူတွေသိရှိခွင့်မရခဲ့ဘူးလို့ဆိုထားပါရယ်။နိုင်ငံတကာဥပဒေအရဆိုရင်နိုင်ငံတော်လုံခြုံရေးအတွက်ဆိုတဲ့အကြောင်းပြချက်နဲ့သာအ ਨੇ အချင်းပြင်ဆင်ပြီးလူလူရှိမှထုတ်ပြရမှာဖြစ်ပါရယ်။လျှို့ဝှက်ပြည်ထောင်ချမှတ်တာစီရင်စီရင်တို့ဟာဆိုရင်လည်းအစိုးရအဖွဲ့အစည်းတရအနေနဲ့ပေါ်ပေါ်ထွန်းထွန်းကျူးလွန်တဲ့လူသတ်မှုမြောက်မှန်ကြောင်းလည်းအဲ့ဒီအစီရင်ခံစာမှာဖော်ပြထားပါရယ်။ဒီလိုတရားဥပဒေစိုးမိုးရေးနဲ့လွတ်လပ်သောတရားစီရင်မှုရရှိရေးအကြီးအကျယ်ယိုယွင်းနေရာဟာမြန်မာပြည်သူတွေအတွက်အထူးသဖြင့်စစ်ကောင်စီအတွက်အန္တရာယ်ရှိရလို့ထင်ခံရသူတွေအတွက်သီးသီးသာသာအန္တရာယ်ကျောက်နေတယ်။ဒီလိုတရားဥပဒေကိုအရွယ်သုံးစားလုပ်နေရမျိုးကိုသီးခံမနေပဲနိုင်ငံတကာအစိုးရကရှုတ်ချရမှာဖြစ်တယ်လို့យေသထားပါရခင်ဗျာ။စစ်ကောင်စီအပြောင်းလဲဖြစ်အောင်အမေရိကန်ပြည်ထောင်စုနဲ့ဥရောပကအာဆီယံကိုဝိုင်းဝန်းကူညီဖို့လိုအပ်တယ်လို့ယူမီရီရှင်ဘွန်သတင်းစာရဲ့ Editorial Note အဒီတာမှတ်ချက်ကိုကြော်ပြလိုပါတယ်။ဒီမိုကရေစီအင်အားစုတွေကိုနှိမ့်ကွက်နေတဲ့စစ်တပ်ဟာ လာမယ့်နှစ်ဩဂုတ်လကျရင်ထွေထွေရေကောက်ပွဲကျင်းပပြီးသူတို့လိုလားတဲ့ပါတီကိုစောင့်မျိုးကမ်းမျိုးအတိုင်းရစီဖို့မျှော်မှန်းထားပါတယ်။ဒါဟာသူတို့တည်ဝင်အစိုးရဖြစ်လာအောင်လန့်ခင်းခြင်းတစ်ခုပါပဲ။အကြံဖက်မှုရဆိုင်ပြီးသက်ဆိုင်ရာနိုင်ငံရေးပါတီတွေအုပ်စုတွေနဲ့ဆွေးနွေးဖို့အာဆီယံကမနစ်ဧပြီလကပြောခဲ့တာစစ်ကောင်စီဘက်ကမလိုက်နိုင်ခဲ့ပါဘူးဗျ။အခုမြန်မာနိုင်ငံဖြစ်ပျက်နေတာတွေဟာအာဆီယံရဲ့မျှော်မှန်းချက်ဖြစ်တဲ့ဒေသရင်းညီညွတ်ရေးနဲ့တည်ငြိမ်ရေးကိုထိပ်ပါရိုက်ခတ်နေပါတဲ့။ဒါကြောင့်အာဆီယံသည်အဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးဝန်မဆော့ရဘူးဆိုတဲ့မူကိုတွဲဖက်မနေသင့်တော့ဘူး။မြန်မာစစ်တပ်အနေနဲ့သူတို့ရည်တည်ချက်ကိုမပြောင်းလဲဘူးဆိုရင်တန်ခတ်ပိတ်ဆို့တာဒါမှမဟုတ်အာဆီယံအဖွဲ့ဝင်အဖြစ်ကထုတ်ပယ်တာတို့လူပြင်းထန်တဲ့လုပ်ရမျိုးလုပ်ဖို့လိုအပ်တယ်လို့ရေးသားထားပါတယ်။ကုလသမဂ္ဂအတွင်းမှုတွေရဲ့အထူးကိုယ်စားလှယ်မြန်မာနိုင်ငံကိုတောက်ခရက်ခီးစဉ်ဟာဆွေနဲ့တောင်ဆန်းစုကြည်နဲ့တွေ့ခွင့်မရခဲ့တဲ့အတွက်ဘာမှအဖြေမထွက်ခဲ့ပါဘူး။ကုလသမဂ္ဂကငါတို့ကိုအပြစ်မှတ်ပြုနေတယ်လို့စစ်တပ်ကအမျက်ထုတ်ပြောစရာပဲဖြစ်လာခဲ့ပါလေတဲ့။တရုတ်နဲ့ရုရှားတို့ကတော့နိုင်ငံတကာဖိအားတွေခံနေရတဲ့စစ်တပ်ကိုသက်သာမှုရအောင်လုပ်နေကြပါလေ။ပွင်လင်းတဲ့အင်ဒိုပစိဖိတ်ဒေသဖြစ်မြောက်ရေးကိုဆော်ဩနေကြတဲ့ဂျပန်အမေရိကန်ပြည်ထောင်စုဥရောပတို့နဲ့အာဆီယံကိုသူတို့ကမနစ်ကပ်စေချင်ပါဘူး။ဆိုတော့ဟာရုရှားနဲ့တရုတ်တို့ဆန္ဒအတိုင်းသာဖြစ်လာရင်တော့ဒီဒေသဟာမလွှမ်းမချောင်သာမတည်ငြိမ်ဖြစ်လာလိမ့်မယ်။ဒါကြောင့်မြန်မာနိုင်ငံအပြောင်းလဲဖြစ်အောင်အာဆီယံရဲ့အထုမှုကိုဂျပန်အမေရိကန်ပြည်ထောင်စုနဲ့ဥရောပတို့ကလက်တွဲလှုပ်ဆောင်ဖို့လိုအပ်နေတယ်လို့ညွှန်ကြားထားပါတယ်ခင်ဗျာ။ NUG အထုမှုအစီအစဉ်ဖြစ်ပြီလားဆိုတဲ့ခေါင်းစဉ်နဲ့သုံးသပ်ချက်ကတော့ The Diplomat မှာ Philip Enowich ညွှန်ကြားထားတာတွေ့ရပါတယ်။အနာသိမှုကိုဆန့်ကျင်နေတဲ့အင်အားစုတွေအနိုင်ရမယ်ဆိုတာသုံးသပ်သူတွေတဖြည်းဖြည်းသဘောပေါက်လာကြပြီလို့စရေးပါတယ်။ဩဇာကြီးမားတဲ့ Economist သတင်းစာကြီးက NUG ကိုအစိမ်းမှတ်ပြုဖို့ထောက်ခံရေးသားထားတယ်လို့လည်းကိုကဖော်ပြပါတယ်။ဒါပေမဲ့ NUG ဟာအမှန်တကယ်အုပ်ချုပ်နိုင်ပါမလား။ NUG ရဲ့လုပ်ရက်တွေတိုင်းရင်းသားမဟာမိတ်တွေနဲ့ထိတွေ့ဆက်ဆံမှုတွေလူထုစာရေးဝန်နဲ့ထိတွေ့ဆက်ဆံမှုတွေစာရည်ကိုလေ့လာကြည့်ရင်တော့စီလုံးညီညွတ်မှုကိုဇက်တိုက်ထိန်းချနိုင်မယ်ဆိုရင်ပြီးတော့ပြပကအထောက်ပံ့တွေရမယ်ဆိုရင်အုပ်ချုပ်နိုင်မယ်ဆိုတာတွေ့ရပါတယ်။ဟိုတုန်းကတော့အစိုးရတရက်ကိုအတိမတ်ပြုဖို့ဆိုတာထိန်းချုပ်ထားတဲ့နယ်မြေနဲ့လူလူစာရည်တွေဟာအဓိကအနေနဲ့ရှိခဲ့ပေမဲ့27ရာစုမှာတော့ responsibility to protect သူရဲ့ပြည်သူလူထုကိုအန်ဒီယာကအကာအကွယ်ပေးနိုင်ရေးဟာအစိုးရတရားတည်ဝင်အသိမှတ်ပြုခံရရေးအတွက်လိုအပ်ချက်တရားဖြစ်လာပါတယ်တဲ့အခုလက်ရှိမှာစစ်ကောင်စီကဒါကိုမလုပ်ထိုင်တော့ပါဘူးလို့လည်းရေးထားပါတယ်အခုအခါ NUG ဟာနယ်မြေအတော်များများကိုထိန်းသိမ်းချနိုင်တယ်အဲ့ဒီနေရာတွေမှာလုံခြုံရေးတရားမျှတမှုတွေကိုလည်းပေးနိုင်ပါတယ်တဲ့ဝန်ဆောင်မှုတွေကိုလည်းပေးနိုင်တယ်ထိရောက်တဲ့ဘ ਹੁ အထွေစနစ်ရှိတယ်နိုင်ငံသားရေးမူဝါဒကိုချမှတ်ဆောင်ရွက်နိုင်တယ်လှုပ်ဆောင်သူများအတွက်တာဝန်ယူမှုတာဝန်ခံမှုလည်းရှိနေပါတယ် Federal ပြည်ထောင်စုdemocracy အစဉ်ကူပြောင်းရေးအတွက်လည်းပဲခက်ကြိုးပမ်းနေတာအောင်မြင်ဖို့အလားအလာရှိနေတယ်လို့လည်းဆိုထားကြပါတယ်။အချုပ်ပြောရရင်တော့ NUG ဟာအချုပ်ဖို့အစဉ်ချင်းဖြစ်နေပြီးဒါပေမဲ့ကဘာကလက်ခံဖို့အစဉ်ချင်းဖြစ်ပြီလားလို့မေးခွန်းထုတ်ထားပါတယ်ခင်ဗျာ။ဆောင်းပါရှင်ဟာ democracy အုပ်ချုပ်ရေးဆိုင်ရာကြွန့်ကျင်သူလူဖြစ်ပြီး2021အာဏာမသိရင်မြန်မာအစိုးရနဲ့လွှတ်တော်အတွက်အကြံပေးသူဖြစ်လဲဆောင်ရွက်ခဲ့တယ်လို့ဖော်ပြထားပါတယ်။အဲ့ဒါတွေကတော့ကူတူကဘာမီဒီယာတွေထဲမှာသုံးဆက်ရေးဆက်နေကြတဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆောင်းပါးတွေပဲဖြစ်ပါတယ်ခင်ဗျာကျေးဇူးတင်ပါတယ
်ဒါကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာအကြောင်းကိုဥကြောစံသာတင်ပြသွားတာပါ VOA ရဲ့တနင်္လာနေ့မနေ့ဖက်စက်တင်ဘာလ12ရက်နေ့တနင်္လာနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ကျွန်တော်ရဲ့အတန်လွင့်အစီအစဉ်တွေကို925 kHz 12.3 MHz 940 kHz ခွန်လေးတက်တုံကြနဲ့လိုင်းတူမီတာ58 kHz 5805တို့ကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်နေတာပါအခုဆက်လက်ပြီးတော့မကြခင်ချိန်တွင်းမှာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုတင်ပြဖို့စီစဉ်ထားပါတယ် VOA ကိုစာရေးသားဆက်သွယ်လို့ရတယ်ဆိုလို့ရှိရင်တော့ voa.burmese@voanews.com ကနေပြီးတော့စာရေးသားဆက်သွယ်နိုင်ပါတယ်ခင်ဗျာ
VOA American တိုင်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။ မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Channel 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ကျူရူဖန်ယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့တင်းလာနေမတဲ့ဘက်အတန်လင်းအစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်အခုဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာကဏ္ဍသတင်းတွေကတုတကမ္ဘာတလွားထူးခြားတဲ့အစီအစဉ်စတာတွေကိုဆက်လက်ထုတ်လင်းပေးမှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ကတော့ပြည်သွင်းနိုင်တင်ဆက်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်မှာဖြစ်ပါတယ်ဒီတစ်ပတ်အတွက်ကတော့အရင်ကနိုင်ငံရေးအကြတဲ့ကိုမဖြစ်ရှင်းပဲနဲ့ဥမော့စရာအကြောင်းမရှိတဲ့မြမစီပွားရေးဆိုပြီးဆွေးနွေးတင်ပြထားပါတယ်မိုက်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြမမီဒီယာမြင်ကွင်းကန်တာကနေအရင်ကနိုင်ငံရေးအကြတဲ့ကိုမဖြစ်ရှင်းပဲဥမော့စရာအကြောင်းမရှိတဲ့မြမစီးပွားရေးအကြောင်းကိုတင်ပြပေးတော့မှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွင်းနိုင်ပါ။အခုတလောသတင်းမီဒီယာတွေ၊ဆိုရှယ်မီဒီယာတွေမှာမြမကြငွေတန်ဖိုးအဆမတန်ကျဆင်းနေတာ၊ဒေါ်လာဈေးနှုန်းနဲ့ရွှေဈေးတွေထိုးတက်နေတာ၊ဓာတ်စီဝယ်မရတာ၊ဆေးဝါးနဲ့အခြေခံကုန်ဈေးနှုန်းတွေဇက်တိုက်တက်နေတယ်ဆိုတဲ့အကြောင်းတွေကအတော်လေးနေရာယူထားတာတွေ့ရပါတယ်။နေရာယူမယ်ဆိုလဲယူစရာပါပဲဒေါ်လာ4000ကျပ်ရွှေတစ်ကျပ်သားကျပ်35သိန်းဓာတ်စီတလီတာ2600 2900ကျပ်မကြုံစဖူးထူးခဲ့တဲ့စံချိန်တင်ဈေးနှုန်းတွေဖြစ်ခဲ့တာကိုတွေ့ကြရမှာဖြစ်ပါတယ်ဆရာနာသိမ်းလိုက်တဲ့အချိန်ကစလို့အခြေအနေတွေဟာလုံးဝပြောင်းလဲသွားခဲ့တယ်ဈေးနှုန်းတွေဇက်တိုက်တက်နေတာကြောင့်စီးပွားရေးလုပ်ငန်းတွေဒုက္ခရောက်နေကြတယ်ဘာလို့လို့လို့ရမှန်းကိုမသိတော့ပါဘူးလို့ရန်ကုန်မြို့ကအသက်50အရွယ်ဆိုင်းပိုင်ရှင်အမျိုးသမီးတဦးကပြောတဲ့အကြောင်းကိုဂျပန်သတင်းဌာန Nikkei Asia ကဩဂုတ်လ26ရက်နေ့မှာဖော်ပြတဲ့စစ်တပ်ကအာဏာရယူပြီးနောက်ငွေကြေးဖောင်းပွားမှုဒဏ်ကိုအလူးလဲခံစားနေရတဲ့မြန်မာစားသုံးသူများဆိုတဲ့ဆောင်းပါးမှာရေးသားထားတာတွေ့ရပါတယ်
။အဲ့ဒီဆောင်းပါးမှာပဲစစ်တပ်ကထိမ့်ချုပ်ထားတဲ့မြန်မာနိုင်ငံမှာငွေကြေးဖောင်းပွားမှုနှုန်းမြင့်တက်နေတယ်။ဆန်စင်းနှုန်းနဲ့နေ့စဉ်မရှိမဖြစ်လိုအပ်တဲ့စားတောက်ကုန်ဈေးနှုန်းတွေထိုးတက်နေတယ်မြမကျငွေတန်ဖိုးကျဆင်းနေပြီးနိုင်ငံသားအရန်ငွေလဲလျော့နေလာနေတယ်။တိုင်းပြည်ဟာအစိုးကြော့တန်တရားရဲမှငွေကြေးဖောင်းပွားမှုဟာထိမ့်မနိုင်သိမ့်မရဖြစ်နေပြီးစီးပွားရေးအခြေအနေဟာအဆိုးဆုံးအနေအထားကိုရောက်နေတယ်လို့ရေးသားထားပါတယ်။ဒါ့အပြင်ဆောင်းပါးမှာလူအများစုစားသုံးတဲ့စံတပြည်ဟာ3900ကျပ်စားအုံးစီတပိတ်တာကို9500ကျပ်အထိဈေးနှုန်းတက်ခဲ့ကြောင်းဖော်ပြထားပါတယ်။ဒါဟာ2021မတ်လနဲ့နှိုင်းယှဉ်ရင်2022ဩဂုတ်လမှာစံစင်းနှုန်းဟာ44ရာခိုင်နှုန်းစောင်းစီဟာ150ရာခိုင်နှုန်းမြင့်တက်သွားခဲ့တာဖြစ်တယ်လို့ဆိုပါရယ်။ဘာကြောင့်အခုလိုကြက်ငွေတန်ဖိုးကျဆင်းနေရတာပါလဲ။ငွေတန်ဖိုးကျဆင်းရခြင်းမှာအဓိကအကြောင်း3ခုရှိတယ်လို့စီးပွားရေးကျွမ်းကျင်သူတွေကဆိုပါရယ်။အဲ့ဒီအကြောင်းရင်း3ခုကတော့1ပြည်ပကိုနိုင်ငံသားငွေအရင်းနှီးများအလုံးအရေးနဲ့ပြန်လဲထွက်ခွာသွားခြင်း capital outflows နှစ်အရေးကြီးသွင်းကုန်များတင်သွင်းဖို့နိုင်ငံခြားငွေပြက်လက်သွားခြင်း balance of payment BOP crisis သုံးအစိုးရဘတ်ဂျက်လုံငွေပြမှုမြင့်မားလာခြင်းနဲ့အတူဗဟိုဘဏ်ကလုံငွေအတွက်ငွေဆက်ကူရိုက်ထုတ်ဖြည့်ရှင်းရမှာငွေဖောင်းပွားမှုမြင့်မားလာခြင်းတို့ဖြစ်ပါတယ်လက်ရှိမြန်မာနိုင်ငံရဲ့အနေအထားဟာအထက်ပါအချက်3ချက်လုံးနဲ့ဆက်နွယ်နေတယ်လို့ဆိုနိုင်ပါတယ်
ဇူလိုင်လအတွင်းကထုတ်ပြန်ခဲ့တဲ့ကမ္ဘာပိုင်ရဲ့မြန်မာစီးပွားရေးအစည်းအဝေးခန်းစာမှာ2022ခုနှစ်ပထမ6လအတွင်းတွင်းကုန်တန်ဖိုးဟာပိုးကုန်တန်ဖိုးနဲ့အမေရိကန်ဒေါ်လာ159တန်ပိုများတယ်။2022ခုနှစ်စက်တင်ဘာ3လပတ်အတွင်းမှာပဲနိုင်ငံခြားငွေပြည်ပကိုထွက်သွားတာဟာဒေါ်လာ1ဘီလီယံရှိတယ်။ဒါအပြင်နိုင်ငံခြားအရာငွေကြီးပမာဏဟာလည်းစိုးရင်ရည်အမှတ်ရောက်နေပြီလို့ဖော်ပြထားပါတယ်။မြန်မာစစ်ကောင်စီမှာနိုင်ငံခြားအရာငွေကြီးဘယ်လောက်ရှိတယ်ဆိုတာအတိအကျမသိနိုင်ပေမယ့်အရာငွေကြီးရော့နေလာတယ်ဆိုတာကတော့ခန့်မှန်းလို့ရပါတယ်။တွင်းကုန်ရာငွေအမေရိကန်ဒေါ်လာတွေကိုဗဟုဘဏ်ကထိန်းချုပ်တာ၊လောင်းစားစီတင်သွင်းတာကိုတဝက်နီးပါးလျှော့ချလိုက်တာတွေဟာတိတာထင်ရှားတဲ့အချက်တွေဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံရဲ့အခြေအနေဟာစီးပွားရေးပြိုလဲပြီးနောက်ဆက်တွဲအနေနဲ့နိုင်ငံရေးပါပြိုလဲခဲ့ရတဲ့တီရိလင်္ကာနိုင်ငံနဲ့ဆင်တူလာတယ်လို့နှိုင်းယှဉ်သုံးသပ်သူတွေလည်းရှိပါတယ်။ဒီအကြောင်းကိုဘန်ကောက်ပို့သတင်းစာရဲ့ဇူလိုင်26ရက်နေ့ကဖော်ပြတဲ့တီရိလင်္ကာလိုမဖြစ်ဖို့မြန်မာမှာလုံလောက်တဲ့ရန်ပုံငွေရှိရလားဆိုတဲ့ဆောင်းပါးမှာတော့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတီရိလင်္ကာလိုဖြစ်เสียအကြောင်းလုံးဝမရှိပါဘူး။နိုင်ငံခြားရန်ငွေကြီးအမေရိကန်ဒေါ်လာအလုံလောက်ရှိပါတယ်။တိရီလင်္ကာလိုမဖြစ်အောင်ရှောင်ရှားနိုင်ပါတယ်လို့ပြောဆိုကြောင်းရေးသားထားပါတယ်
။ဒါပေမဲ့စီးပွားရေးပညာရှင်တအုပ်ဖြစ်တဲ့ဆရာငင်းစီကတော့လက်ရှိမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့စီးပွားရေးဖြစ်စဉ်မှာဈေးကွက်နဲ့မက်ခရိုဘောဂဗေဒအခြေခံစဉ်းစား၍မရတဲ့ကိစ္စဖြစ်တဲ့တာမန်မတည်ငြိမ်တဲ့စီးပွားရေးအခြေအနေလည်းမဟုတ်အထင်အထေသဘောဆောင်တဲ့စီးပွားရေးအဆောက်အုံများ Economic Institution များပြိုကျနေသောအခြေအနေလည်းဖြစ်တယ်နိုင်ငံရေးပောက်ကွဲမှုကနေလူမှုအစီအစဉ်တရက်ပြတ်သွားခြင်းဖြင့်ဗယံပရာဖြစ်စေအခြေအနေတစ်ခုအတွင်းကိုရောက်ရှိနေတာဖြစ်တယ်လို့ဆိုရှယ်မီဒီယာမှာရေးသားထားပါတယ
်။ကမောက်ကမဖြစ်နေတဲ့လက်ရှိမြန်မာစီးပွားရေးရဲ့အရင်းခံအကြောင်းရင်းဟာနိုင်ငံရေးအကျပ်တဲရဲ့အကျိုးဆက်ဖြစ်ပါတယ်။တနည်းအားဖြင့်စစ်တပ်အာဏာသိမ်းရကစတဲ့နိုင်ငံရေးမတည်ငြိမ်မှုရဲ့ဆင့်ကဲရိုက်ခတ်မှုတွေကြောင့်လူမှုရေးနဲ့စီးပွားရေးမတည်ငြိမ်မှုတွေပေါ်ပေါက်လာရတာပါ။ဒါကြောင့်မြန်မာစီးပွားရေးဟာဈေးကွက်တွေကိုဒေါ်လာ1200ထည့်တဲ့ဆေးမီးတို့ကုထုံးမျိုးနဲ့ဖြည့်ရှင်းနိုင်မှာမဟုတ်ပါဘူးအပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ IMF ကမ္ဘာပံတို့လိုအဖွဲ့အစည်းကြီးတွေရဲ့ကြောတော့နောက်ခံအကူအညီရယူဖြည့်ရှင်းနိုင်မှသာရေရှည်မတည်ငြိမ်တဲ့စီးပွားရေးအဆောက်အုံဖြစ်စေနိုင်မှာပါ IMF နဲ့ကမ္ဘာပံရဲ့အကူအညီရဖို့ဆိုတာကလည်းနိုင်ငံရေးပေါ်တည်နေပြန်ပါတယ်ဒါကြောင့်အရင်ကအကြောင်းရင်းဖြစ်တဲ့နိုင်ငံရေးအကျပ်တဲကိုမဖြည့်ရှင်းဘဲမြမစီးပွားရေးပြန်လဲဥမော်လာရေးဆိုတာဟာစိတ်ကူးရင်ဆန်လှကြောင်းပါခင်ဗျာ
ဒါကတော့ကမ္ဘာမြမမီဒီယာမြင်ကွင်းအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့မအေးတန်တာကျော်တင်ဆက်တဲ့မြပါမီမပေးစာကဏ္ဍကိုထုတ်လွှင့်ပါတော့မယ်
ကျင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်။ VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။အမဆုံးရဲထက်ဆိုတဲ့သွားရှင်ကမင်္ဂလာပါတရင်မှနေထုတ်လွှင့်ပေးတဲ့ VOE ရေထူးကျေးဇူးတင်ပါတယ်။နောက်နှစ်ပေါင်းများစွာအမှန်တရားတွေထုတ်လွှင့်ပြီးတော့ရက်တင်နိုင်ပါစေ။အမြဲတမ်းလည်းအားပေးနေပါတယ်။ဒီလိုမျိုးခေတ်ဆိုးစနစ်ဆိုးတွေအမြဲဆုံးလွတ်မြောက်ကြပါစေလို့လည်းအားလုံးကိုသူဆုတောင်းပေးလာပါတယ်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်။ဗြိတိန်နိုင်ငံမှာဗြိတိရှ်ဘုရင်မကြီးတက်တော်96နှစ်မှာကွဲလွန်သွားပြီးတဲ့နောက်မြန်မာပြည်ကသွားရှင်နေတဲ့ဘုရင်မကြီးနဲ့ပတ်သက်တဲ့တရင်တွေကိုအဘိုးချားစ်ဘီနန်တလာရဲ့သတင်းလေးကိုတေချာဆောင်ပြီးတော့နားဆင်နေကြတာတွေ့ရပါတယ်နော်အဲ့ဒီသတင်းတွေအောက်မှာရေးလာတဲ့မှတ်ချက်တချို့ကိုကျွန်မအခုဆက်ပြီးတော့ပြောပြပေးချင်ပါသေးတယ်ထေဝင်းဆိုတဲ့သရရှင်ကဘီဂျင်မာကြီးရှေ့စဉ်ကလေးကအမေနဲ့အနည်းမှနေပြီးတော့အတူယူကလိုအပ်ချက်များကြိုတင်ပြင်ဆင်လေ့လာနိုင်မှုကချားစ်အတွက်အထောက်အကူဖြစ်ပေမည်အသက်အရွယ်အရတည်ငြိမ်ရင့်ကျက်မှုနဲ့ပြည်သူလေးစားမှုလည်းရှိပြီးဖြစ်၍အဆင်ပြေမှုအားသာခြင်းများစွာရှိပါသည်ဂုံပြုအပ်ပါသည်အောင်မြင်ပါစေလို့ရေးလာပါ၏လာမင်းဆိုတဲ့သွားရှင်ကလည်းအောင်မြင်မှုတရဖူဆောင်၍ကမ္ဘာလူသားများအကျိုးစားတဲ့တပိုးဆောင်ရွက်နိုင်ပါစေကြောင်းတောင်းဆုပြုအပ်ပါသည်တဲ့ Tommy Tisra Drashingale, Megan Pitu, and Nipsay, Nansanago, and Loma same Kuene, say she Gibuzone, see can she sound tangere, say she Nama, call you Liza Way Gambler, Dime Gitu, Sheshu Yamale, Yapa, Elo Yelavari, Dagaro, the Aku Nante de Piente, Charles Pien, Nepatebro Yelajari, Machete to Separation. September Sakoyanima, Chimpame, Pimaji, Zapana, Akanago, Nayanaga, Nayan Kansan, let up your day out some map separate. Titrina Patebro Yela, the Russian wine sugaro. Lu Puezi, Luda Pidazo, Luda Tambuti, Taiwan Suro, Lupi Dajawari. These are American Tamaraji, Gemma Vazide, Tamara Biden, Toya Piotti, Zabna Kana, Tayam, Misritin, Ama Yela, separate. Not at the Russian Diokaro, Misure. Facebook account name ne phipari tu ka chamaru ye me su yin ga lo su yin ji pwe te ya ma de sai ma kaung ma u jam ma ba si su pyo a chin cha khan ya de dong san su ji ko yi su pyo yei la ba de u thain so su de tora shin ga lo me kun do le me la da ba vi yi khan ya de pe sa pyan sa mya khun ye de bat twin be ni ma pe po lo ya ba le de Okay, u thing so a tutu le ye pyo pyo la lo chuma le messenger ma a tu song pyan phit tha ba ye no ye la me sa ko le saung myon ni ba ri chuno ye a season ni ne patte pyo na sin ma le sre tora sin naw ti yak ka ro chuno ga nat maw ta sit sit ba de sit ta myo le sit sit po a ra ri ka dai ma chan ke ba wi so pyo tora sin so so sa ye la ba ri
mingla wa aku ma ro ye chuno ga ro thai nai ngan shi tit sat yong ma wa ma net ta chein nyat ta chein hlwin na ri na thong pye ba de
ကျွန်တော်တို့ကတော့ဘယ်တော့ပြန်နိုင်မလဲစူတောင်းရတာပေါ့ဗျာခြေသူတင်ပါတယ်ထိုင်းနိုင်ငံမှာအလုပ်လုပ်ကြနေတဲ့ဒီမြန်မာလူသားတအူစာရေးလာတာဖြစ်ပါတယ်ပြည်ကိုရေးလာကြတဲ့စာရီတွေမှာဒီလူမှုရေးရာကိစ္စအဝဝနိုင်ငံရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရှင်းဖွင့်ရေးသားလာတဲ့စာရီကိုလည်းလက်ခံရရှိပါရနော်ဒီထက်ကတော့ရှင်တယောက်လက်ရှိဖြစ်နေတဲ့န လက်မထွက်ဆန္ဒပြကြတယ်ဝန်ထမ်းတွေလည်း CDM လုပ်ကြကျောင်းသားတွေလည်း CDM လုပ်ကြတယ်ကျောင်းသားပြည်ပတွေကစ CDM အတွက်ကလေးတွေကိုကြောင်းမအပ်ကြဘူးဆက်ကဆက်ကအကျန်းဖက်တာတွေကိုအစွမ်းဆုံးလုပ်တဲ့အခါမှာဆန္ဒပြပြည်သူတွေဆန္ဒမပြနိုင်ကြတော့ဘူး CDM ကျောင်းသားတွေလည်းကြောင်းပြန်တက်ကြကျောင်းသားမိဘတွေကလည်းကလေးတွေကိုကြောင်းပြန်ထားကြ CDM ဝန်ထမ်းတွေလည်းအလုပ်ပြန်ဝင်ကြပါတယ်ဒီလိုကြောင်းပြန်ထားကြတဲ့ကျောင်းသားမိဘတွေကိုအလုပ်ပြန်ဝင်တဲ့ NAM CDM တွေကိုတော်လိုင်းကြီးကနေပြီးတော့အပြီးပိုင်မောင်းမထုတ်ဖို့ NUG ကိုအကြံပြုချင်တာပါပြည်သူတွေဘက်ကဘေးကျနန်းကျအတော်လေးကိုခက်ခဲကာလပါမဖြစ်တာလို့ဆက်ကဆက်ကိုဆက်ဆံရပြီမဲ့ဘယ်သူမှမကြိုက်ကြပါဘူးဒီလိုလူတွေကိုတော်လိုင်းကြီးတဲကနေပြီးတော့အပြီးပိုင်မောင်းမထုတ်စေချင်ပါဘူး NAM CDM တယောက်က NUG ရဲ့ငွေလိုက်စာချုပ်ကိုဝယ်တယ်ဆက်ကဆက်ကြောင်းပြန်ထားတဲ့ចောင်းသားမိဘက PDF ကိုထောက်ပံ့တာတွေရှိပါတယ်အချို့အဖြစ်ပြောရရင်တော့ရန်သူလူကိုတော်မှကိုယ့်လူဖြစ်အောင်စီရင်ရသေးတာပဲကိုယ့်လူကိုရန်သူလူဖြစ်အောင်လို့မလုပ်ကြပါနဲ့လို့ပြောပြစီဗျာ
CDM လုပ်တဲ့သူတွေကိုလည်းလေးစားပါတယ် CDM မလုပ်တဲ့သူတွေအတွက်လည်းထည့်ပြီးတော့စဉ်းစားကြပါအောင်ဆိုပြီးတော့ဒီတော်ရရှင်ရေးလာတာဖြစ်ပါတယ်သူပြောတဲ့အချက်ကစဉ်းစားစရာဖြစ်ပါတယ်နော်မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့ဒုက္ခအလုံးစုံနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သောရရှင်ရဲ့စာရင်းလည်းရှိပါတယ်နော်လူမျိုးမြန်မာနိုင်ငံမှာပြည်သူတွေကြုံတွေ့နေရတဲ့ခက်ခဲဆင်းရဲမှုတွေကြောင့်အဲဒီဘက်ကိုသွားပြီးတော့အလုံးလုံးချင်ပါတယ်ဆိုတော့ရေးလာတဲ့သောရရှင်ရဲ့စာရီလေးနေ့စဉ်လို့ရရှိနေပါတယ်ဒီမှာဒီတစ်ပတ်ရေးလာတဲ့သောရရှင်တစ်ယောက်ကတော့အကောင့်ကိုတော့မဖော်ပြပါနဲ့ဆိုပြီးတော့အခုလို့ရေးလာပါတယ
် VOE မင်္ဂလာပါဗျာခင်မကောင်းတော့အစင်မပြေတာလေးတွေတင်ပြခွင့်ပြုပါဗျနိုင်ငံသားထွက်အလုံးလုံးချင်တာတော့ passport လုတ်ဖို့က3သိန်း4သိန်းလောက်ပေးရတော့ဘယ်မှာအစင်ပြေပါ့မလဲဗျာစိတ်ပျက်စရာတိုင်းပြည်ကြီးပါVOE ပေးတာအစီအစဉ်မှာသူတို့ကိုတင်ပြပေးပါဗျာအကောင့်တော့ဖော်မပြပါနဲ့ဗျာကျေးဇူးပါဗျာ
ပြည်တွင်းမှာအစီအမပြေနိုင်ငံသားကိုတွားမယ်ဆိုတော့လေနိုင်ငံကူးလက်မှတ်လုပ်ဖို့တော့မတတ်နိုင်ပါဆိုပြီးတော့ဒီသောရရှင်ရေးလာတာဖြစ်ပါတယ် ဒီလိုနိုင်ငံတွင်းမှာစားတောက်နေထိုင်ရေးခက်ခဲလွန်းလွန်းနိုင်ငံသားထွက်ချင်သူတွေလည်းစားရီများကြီးရေးလာကြချိန်မှာနိုင်ငံရဲ့ချောင်းကိုအောက်ခြေအလုပ်တွေလုပ်ဖို့ရောက်နေကြသူတွေလည်းအခက်အခဲတွေကြုံတွေ့ရလို့ပါဆိုတော့ရေးလာတဲ့စားရီရရှိပါတယ်။ထိုင်းနိုင်ငံကိုအလုံးလုံးကြားသူအများစုမှာနိုင်ငံကိုလက်မှတ်မပါလို့ဒုက္ခရောက်ကြရတာကတော့သိပြီးတော့မဆန်းလာပါဘူးနော်။ဒီထင်းမှာနိုင်ငံကိုလက်မှတ်နဲ့လည်းဒုက္ခရောက်ကြရတယ်ဆိုတော့ရေးလာတဲ့သောရရှင်ရဲ့စားရီကိုဖော်ပြပေးချင်ပါတယ်။စောစောရေးလာပါတယ်။
VOA ခင်ဗျာကျွန်တော်တို့ထိုင်းနိုင်ငံကပါဗီဇာစာအုပ်အနီးတွေတက်တန်းကုန်သူတွေအများကြီးရှိပါတယ်အဲ့ဒါကိုထိုင်းနိုင်ငံဘန်ကောက်မြန်မာတန်ယုံကမလုပ်ပေးတော့ကျွန်တော်တို့တွေမှာတိုင်ပတ်နေပါတယ်ပွဲစားတွေကတော့ကော့တောင်းဘတ်မှာလုပ်ပေးတယ်ပျော်ပြီးဘတ်9500တောင်းပါတယ်တချို့သွားလုပ်ကြပါတယ်15ရက်လောက်ကြာလဲစာအုပ်ကမရကြသေးပါဘူးနောက်လူတွေသွားလုပ်ဖို့ကအခက်ခဲတွေ့နေပါတယ်ထိုင်းနိုင်ငံမြန်မာတန်ယုံဘာလို့လုံးမပေးတာလဲသိချင်လို့ပါခင်ဗျာ VOA ကိုအမြဲနားထောင်ပါတယ်ပြောပြပါနော်
โอเคထိုင်းနိုင်ငံမြန်မာတန်ယုံကသူတို့လိုမျိုး passport တက်တန်းကုန်နေတဲ့သူတွေကိုဘာကြောင့် passport တက်တန်းမတိုးပေးပါလဲဆိုပြီးတော့မေးလာတာဖြစ်ပါတယ်သောရရှင်ကြီးရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်အားလုံးအတွက်ပူမိုကောင်းမွန်အဆင်ပြေအနေကင်းဘေးရှင်းတဲ့တရင်တစ်ပတ်စားနိုင်ပါစေလို့တောင်းဆုပြုမိပါတယ်ဘောလုံးပြည်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်ဝင်မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလိုပြည်ဝင်မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းထက်တိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နေအားလုံးဘေးရန်ရဲ့ခင်ရှင်ရှင်လန်းချမ်းမြေကြပါစေရှင်။
မြန်မာပြည်ကပေးစာကဏ္ဍအစီအစဉ်ပြီးမှတော့သတင်းတွေကတူတာအစီအစဉ်ကိုတင်ဆက်ပါအောင်မယ်။နိုင်ငံတကာကသတင်းတွေကြီးစုနာတော်တာဆင်ကြတဲ့အခါဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးဘူးတူတာရစေဖို့မန်းညွညွလင်ကတင်ဆက်ပေးထားတာပါ။ဒီတစ်ပတ်မှာတော့လွန်ခဲ့တဲ့နှစ်200လောက်ကစပြီးလူမွေးနိုင်ငံတွေအဖြစ်ဒေဝါလီခံခဲ့ကြတဲ့နိုင်ငံတွေအကြောင်းကိုတင်ပြထားပါတယ်ခင်ဗျာ။
လင်ကနိုင်ငံဟာစီးပွားရေးအကျတဲ့ပြဿနာတွေနဲ့ရင်ဆိုင်ခဲ့ရပြီးနောက်ဆုံးမှာတော့လူမွေးနိုင်ငံအဖြစ်ဒေဝါလီခံတဲ့အကြောင်းအစိုးရကတရားဝင်ကြေညာခဲ့တာကိုသတင်းတွေထဲမှာမြင်တွေ့ကြသိရမှာပါ။နိုင်ငံတစ်ခုရဲ့အစိုးရတရားအနေနဲ့ချင်းငွေတွေအပေါ်အတိုးမပေးနိုင်တော့တာ၊ငွေကြေးတွေကိုလည်းပြန်မဆက်နိုင်တော့တာ၊နိုင်ငံရဲ့စီးပွားရေးကိုတည်ငြိမ်အောင်မထိန်းနိုင်တော့ဘဲဖျို့ဖျဲဖြစ်လာတဲ့အခါတွေမှာနိုင်ငံကိုလူမွေးနိုင်ငံအဖြစ်ဒေဝါလီခံကြောင်းအစိုးရတွေကတရားဝင်ကြေညာရပါတယ်။တချို့အစိုးရတွေကတော့တရားဝင်ထုတ်ဖော်ကြေညာခြင်းမရှိတာကိုလည်းတွေ့ရပါတယ်။လူမျိုးရဲ့ရာစုနှစ်နှစ်ခုလောက်ကိုပြန်ကြည့်ရင်တော့ဥရောပတိုင်းမှာရှိတဲ့နိုင်ငံတွေရဲ့တဝက်လောက် အာဖရိကကနိုင်ငံတွေရဲ့40ရာခိုင်နှုန်းလောက်အာရှနိုင်ငံတွေက30ရာခိုင်နှုန်းလောက်ဟာလူမွေးနိုင်ငံတွေအဖြစ်ဒေဝါလီခံခဲ့ကြပါတယ်။အဲ့ဒီထဲကအီကွေဒေါ်နိုင်ငံဟာအချုပ်အခြာအာဏာပိုင်နိုင်ငံတွေအားလုံးအကြားမှာအကြိမ်အများဆုံးဒေဝါလီခံတဲ့နိုင်ငံတစ်ခုဖြစ်တာပါ။10ကြိမ်တိုင်တိုင်လူမွေးနိုင်ငံအဖြစ်ဒေဝါလီခံခဲ့ပါတယ်။ဘရာဇီး၊မက္ဆီကို၊ဥရုဂွေး၊ချီလီ၊ကိုစတာရီကာစပိန်ရုရှားနိုင်ငံတွေဟာဆိုရင်လည်းတစ်ချိန်တည်းမှာပဲ6ချိန်တိုင်တိုင်ဒေဝါလီခံတဲ့နိုင်ငံတွေဖြစ်ကြပါတယ်။ဂျာမနီနိုင်ငံကတော့2နှစ်ခွဲကာလအတွင်း7ချိန်ဒေဝါလီခံခဲ့တာပါ။အခုချိန်မှာစီးပွားရေးရှေ့တန်းရောက်နေကြတဲ့နိုင်ငံကြီးတွေဖြစ်ကြတဲ့အမေရိကန်ပြည်အောင်စုတရုတ်နဲ့ UK တို့ဟာလည်း6ချိန်တိုင်တိုင်ဒေဝါလီခံခဲ့ပူပါတယ်။ဂျပန်နိုင်ငံကတော့2ချိန်တိုင်တိုင်ဒေဝါလီခံခဲ့တာပါ။အခုမျက်မှောက်ခေတ်မကြသေးခင်ကာလပိုင်းတွေမှာတော့အဓိကနိုင်ငံကြီး6နိုင်ငံဟာလူမွေးနိုင်ငံအဖြစ်ဒေဝါလီခံကြောင်းကြေညာခဲ့ပါတယ်။အဲ့ဒီနိုင်ငံတွေကတော့2008ခုနှစ်မှာအိုင်စလန်နိုင်ငံဟာငွေကြေးဖောင်းပွားမှုပြဿနာတွေနဲ့ရင်ဆိုင်ရပြီးအဓိကဘဏ်ကြီးတစ်ခုပြိုလဲခဲ့တာကြောင့်အကျွေးဒေါ်လာ85ဘီလီယံမဆက်နိုင်ပေနိုင်ငံကိုဒေဝါလီခံခဲ့ပါတယ်။အာဂျင်တီးနားနိုင်ငံကလည်း2000ခုနှစ်မှာအကျွေးဒေါ်လာ145ဘီလီယံမဆက်နိုင်တာကြောင့်ဒေဝါလီခံခဲ့တာပါ။ရုရှားနိုင်ငံကတော့1998ခုနှစ်မှာ IMF နိုင်ငံတကာငွေကြေးရမငွေအဖွဲ့ကို American Dollar 18ဘီလီယံအကျွေးမဆက်နိုင်တာကြောင့်ရုရှားနိုင်ငံတမိုင်းမှာ6ချိန်မြောက်ဒေဝါလီခံခဲ့ပါတယ်။မက္ကဆီကိုနိုင်ငံကလည်း1990ခုနှစ်နောက်ပိုင်းရေနံပြက်လက်မှုစီးပွားရေးအခြေအနေဆိုးဝါးလာမှုနိုင်ငံ GDP ဆက်တိုက်ကျဆင်းမှုတွေဖြစ်လာပြီးတော့နိုင်ငံကျွေးမီဒေါ်လာ80ဘီလီယံမပေးဆက်နိုင်တဲ့အတွက်1982ခုနှစ်မှာလူမွေးနိုင်ငံအဖြစ်ဒေဝါလီခံခဲ့ကြောင်းကြေညာခဲ့ပါတယ်။လေဘနွန်နိုင်ငံကလည်း2020ခုနှစ်မှာနိုင်ငံ GDP ရဲ့190ရာခိုင်နှုန်းဒေါ်လာဘီလီယံ90အကျွေးပေးဖို့ပြက်ကွက်ခဲ့တာကြောင့်အစိုးရဘဟုဘဏ်ကဒေဝါလီခံခဲ့ပါတယ်။အခုလက်ရှိနောက်ဆုံး2022ခုနှစ်ထဲမှာနိုင်ငံအနေနဲ့ဒေဝါလီခံကြောင်းတရဝင်ပြောဆိုခဲ့တဲ့နိုင်ငံကတော့လောင်စာဆီပြက်လက်မှုတွေ၊ကုန်စည်နှုန်းမြင့်မားလာမှုတွေနဲ့နိုင်ငံရဲ့စီးပွားရေးကမောက်ကမဖြစ်ပြီးကျဆင်းလာတာကနေနိုင်ငံသားကျွေးမီပေါင်းဒေါ်လာ51ဘီလီယံမဆက်နိုင်တာကြောင့်လူမွေးနိုင်ငံအဖြစ်ဒေဝါလီခံခဲ့တယ်ဆိုတဲ့သတိလည်မှာနိုင်ငံလေးဖြစ်ပါရှင
်။ဒါကတော့မညိုညိုလင်းတင်ဆက်တဲ့သတင်းတွေကတူတာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်နေရတာပါဆင်ခဲ့ရတာပါကျွန်တော်တို့ VOA ရဲ့စက်တင်ဘာလ12ရက်နေ့တင်းနာနေမနေ့ပဲအတန်းလွဲအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့ကဘာတလောကထူးခြားတဲ့သတင်းတွေကိုတင်ပြပါဦးမယ်ပြည်သစ်နိုင်ငံသားအလွတ်ရင်ငုတ်တမားတူဟာကဘာအနက်ဆုံးရင်ငုတ်စံချိန်သစ်တင်လိုက်နိုင်ပါတယ်နိုင်ဂျီးရီးယားနိုင်ငံကအမျိုးသမီးစဖိုမိုတူကပီလောပီနန်အမှုန့်တွေကိုတုံးပြီးအီတလီခေါက်ဆွဲပါစတာကိုစမ်းသပ်ထုတ်လုပ်နေပါတယ်ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားတာပါခင်ဗျာ
ပြည်သူနိုင်ငံသားအလွတ်ရင်ငုတ်သမားတဦးဟာကဘာအနက်ဆုံးရင်ငုတ်ဆန်ကျင်တင်လိုက်နိုင်ပါတယ်အသက်26နှစ်အရွယ်အာနိုဂျရက်ဟာကရေဘီယံကျွန်းစုရိနာကဒဘာဟားမက်စ်နိုင်ငံသားမှာအနက်ပေ393ပေကျော်ကိုဖားချီတော်နှစ်ဖက်ထဲနဲ့ရင်ငုံနိုင်ခဲ့တာပါအချိန်3မိနစ်နဲ့34စက္ကန့်ကြာမြင့်ခဲ့ပြီးတော့ဂျရက်အတွက်တော့ဒါဟာကမ္ဘာစံချိန်9ခုမြောက်ကိုချိုးလိုက်နိုင်တာပါနှစ်စဉ်ကျင်းပတဲ့ Vertical Blue ရင်ငုံပြိုင်ပွဲမှာတခြားအားကစားသမား41ယောက်နဲ့ရှင်ပြိုင်ခဲ့တာပါ10ရက်ကြာကျင်းပတဲ့ဒီပြိုင်ပွဲမှာအားကစားသမား1ယောက်အနေနဲ့အားကစားနည်းတစ်မျိုးကို6ကြိမ်ရှင်ပြိုင်နိုင်ပြီးတော့ဂျရက်ကဖားချီတော်နှစ်ဖက်နဲ့ရင်ငုံတာကိုပဲအာယုံဆိုင်ရှင်ပြိုင်ခဲ့တာပါပထမနေ့ကလေးကအနက်383ပေကျော်အထိငုတ်ပြီးစံချိန်ချိုးခဲ့သလိုသရုပ်ထနေ့မှာလည်းပေ390အထိငုတ်နိုင်ခဲ့ပါတယ်။နောက်ဆုံး6ရက်မြောက်နေ့မှာတော့အနက်ပေ393ပေကျော်အထိငုတ်ပြီးကမ္ဘာအနက်ဆုံးရင်ငုတ်စံချိန်အစ်ကိုတင်လိုက်တာပါခင်ဗျာ
Netflix ကုမ္ပဏီထုတ် Stranger Things TV ဇာတ်လမ်းတွဲစီးရီးကိုအခြေခံထားတဲ့ Coffee Site တစ်ခုကိုစစ်ပန်းနိုင်ငံ Tokyo မြို့မှာဖွင့်လှစ်ထားပါတယ်။ဒီ Coffee Site ထဲမှာ Stranger Things ဇာတ်လမ်းတွဲတွေကခေတ်ဟောင်း1980ပြည်နှစ်တွေကသချင်းတွေကိုနားထောင်နိုင်တယ်လို့ရုပ်ရှင်ဇာတ်လမ်းတွဲတွေကအပြင်အစီတွေနဲ့မိစ္ဆာကောင်ရုပ်တွေကိုလည်းပြသထားပြီးတော့လာရောက်သုံးဆွဲတဲ့သူတွေအနေနဲ့တပုံတွဲရိုက်နိုင်ပါတယ်။အစားအသောက်တွေကလည်းရုပ်ရှင်ဇာတ်လမ်းတွဲတွေကအစားအသောက်တွေဖြစ်ပြီးတော့မိစ္ဆာကောင်ပုံစံလှုပ်ထားတဲ့အီတလီခေါက်ဆွဲပါစတာနဲ့အဓိကဇက်ကောင်မင်းသမီး11ကြိုက်တဲ့ဝက်ဖယ်မုန့်တွေကိုလည်းမှာယူစားတောက်နေပါတယ်။ဒ တိုကျိုမြို့မှာအခုလိုဆက်လန်းတွဲကောင်းစင်တဲ့စားသောက်ဆိုင်တွေကော်ဖီဆိုင်တွေခေတ်စားလာနေပြီးနင်ဂျာလိုဝှက်ထားတဲ့စပွဲချိုးတွေသွေးဆုပ်ဖုတ်ကောင်ဗန်ပါယာလိုတူပထားတဲ့ဆိုင်တွေလည်းရှိပါတယ်။ဒါပေမဲ့လည်းခီးသွွားတွေကိုမိခိုအားထားတဲ့တခြားစီးပွားရေးတွေလိုပဲစားသောက်ဆိုင်လုပ်ငန်းဟာကပ်ရောဂါကြောင့်အကျော်လေးထိခိုက်ခဲ့ရပါတယ်ရှင်။
အမေရိကန်ပြည်ထောင်စုနယူးဂျာဆီပြည်နယ်ကကမ်းခြေမြို့လေးဖြစ်တဲ့ Asbury Park မှာပင်ဟောင်းပင်ဘောဂိမ်းဆက်လေးတွေစုစည်းထားတဲ့ဂိမ်းဆိုင်လေးတစ်ခုကိုဖွင့်လှစ်ထားပါတယ်။ Silver Ball Retro Arcade လို့နာမည်ပေးထားတဲ့ဒီဂိမ်းဆိုင်လေးမှာခေတ်အဆက်ဆက်ကထုတ်လုပ်ခဲ့တဲ့ပင်ဘောတန်လုံးလေးတွေကိုပြစ်တင်ကစားရတဲ့ဆက်အလုံးပေါင်း150ကိုစုစည်းပေးထားပါဗျ။1959ခုနှစ်ကထုတ်လုပ်ခဲ့တဲ့ဆက်တွေအထိပါရှိတာကြောင့်ငယ်ဘဝကဆော့ခဲ့မှုတဲ့ဂိမ်းလေးတွေကိုပြန်ဆော့ကျင်သူတွေအတွက်အမှတ်တရဖြစ်စေတာပါဒီဆိုင်လေးကို2009ခုနှစ်ကတည်းကစတင်ဖွင့်လှစ်ထားတာဖြစ်ပြီးတော့ Robert Evanto နဲ့ Steve Zuckerman တို့နှစ်ယောက်ပူးပေါင်းတည်ထောင်ခဲ့တာပါ Robert Evanto ရဲ့ Autism ရောဂါရှိသူတမီးဖြစ်သူကပင်ပေါ်ကစားရတာကိုနှစ်သက်တဲ့အတွက်ဒီဆက်တွေကိုစူးစီးထားပေးခဲ့တာပါခင်ဗျာ
နိုင်ဂျီးရီးယားနိုင်ငံကအမျိုးသမီးစပုံမှုတူဟာဖီလော့ပီနံအမှုံလေးသုံးပြီးအီတလီခောက်ဆွဲဖတ်စတာကိုစံသက်ထုတ်လုပ်နေပါတယ်။ဝီနီချက်ဆိုသူအမျိုးသမီးဟာကိုဗစ်ကပ်ရောဂါကာလ2020ခုနှစ်အတွင်းအခုလိုအကြံဉာဏ်ရပြီးတော့စံသက်ထုတ်လုပ်ခဲ့တာပါ။ဖီလော့ပီနံဥတွေဟာတတ်ထူတတ်တဲ့ဗိုက်တာမင်စီကျွေဝပြီးတစ်နှစ်ပတ်လုံးစိုက်ပျိုးလို့ရတဲ့ပီနံဖြစ်ပါတယ်။နိုင်ဂျီးရီးယားနိုင်ငံအတွင်းစိုက်ပျိုးတဲ့ဖီလော့ပီနံနဲ့ဟင်းချက်လို့ရတဲ့ငပြောသီးတစ်မျိုးကိုသုံးပြီးထုတ်လုပ်တဲ့အီတလီခောက်ဆွဲဖတ်စတာကိုသူတည်ထောင်ထားတဲ့Elgente Africa ဆိုတဲ့ကုမ္ပဏီကနေရောင်းချပေးပါတယ်။ခောက်ဆွဲတစ်ထုပ်ကို2ဒေါ်လာကနေ5ဒေါ်လာနှုန်းသတ်မှတ်ပြီးအွန်လိုင်းကနေလည်းရောင်းချပေးသလိုအပတ်စဉ်ထွက်တဲ့ Farmer Market လေသမားဈေးမှာလည်းရောင်းချပေးပါတယ်။ Africa ဒေသထွက်ပစ္စည်းတွေအသုံးပြုထားတဲ့အတွက်အစားအသောက်ဖူလုံရေးမှာလည်းအထောက်အကူဖြစ်စေမယ်လို့သူယုံကြည်တဲ့အကြောင်း Check ကပြောပါတယ်ရှင
်။ဒါကတော့ကဘာတလာကထူးခြားတဲ့သတင်းတိုလေးတွေကိုကိုငင်းချမ်းနဲ့မက်ခင်ဖြူထွေးတို့ကစူးစီးတင်ဆက်ခဲ့တာဖြစ်ပါတယ်။ VOA ရဲ့တင်းလာနေမနေ့ပတ်အသံလွှင့်စီစဉ်တွေကိုဆက်လက်ကြည့်ရှုနာတော်တာဆင်နေရတာပါ။အခုတော့ကျွန်တော်တို့သတင်းအချင်းချုပ်တွေကိုမတ်သိင်ကြီးထိုက်ကပြောပြပါဦးမယ်ခင်ဗျာ
။ဗြိတိန်ပြည်မှာကြီးဒုတိယမြောက်အဲလစ်ဘက်ရဲ့ဇာပနအခမ်းအနားကိုလန်ဒန်မြို့က Westminster ဘုရားကျောင်းမှာစက်တင်ဘာလ19ရက်နေ့တင်းလာနေမှာပြုလုပ်သွားမှာဖြစ်ပါတယ်။တနင်္ဂနွေနေ့မှာတော့ဘီအမကြီးရဲ့ရုပ်ကလပ်ကိုလန်ဒန်မြို့တော်ကိုပြန်ပြီးတော့စတင်တည်ဆောက်နေပြီဖြစ်ပြီးသူမကွယ်လွန်ခဲ့တဲ့ Balmoral Saint Andrew ကနေမိုင်190ကျော်အကွာမှာရှိတဲ့ Scotland ရဲ့မြို့တော် Edinburgh ကိုတည်ဆောက်နေတာဖြစ်ပါတယ်။ New York မြို့ကကုန်သွယ်ရေးအဆောက်အုံအပါဝင် Al-Qaeda အချမ်းဖက်သမားတွေကခီးတဲ့တင်လေရင်လေးစင်းကိုအပိုင်စီပြီးဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လူပေါင်း3000လောက်သေဆုံးခဲ့ရတဲ့စက်တင်ဘာ17ရက်တိုက်ခိုက်မှု22နှစ်ပြည့်အဖြစ်အမေရိကန်ပြည်ထောင်စုမှာဝန်내ကျင်းအထိတ်မှအခမ်းအနားတွေတင်းင်းကနေနီကကျင်းပပါတယ်။2000ခုနှစ်စက်တင်ဘာ17ရက်နေ့အချမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့နေရာတစ်ခုဖြစ်တဲ့မြို့တော်ဝါရှင်တန် DC နီကပင်တဂွန်စစ်ထနာချုပ်ကအခမ်းအနားမှာတော့သမ္မတဂျိုးဘိုက်ဒင်တက်ရောက်မိန့်ခွန်းပြောကြားခဲ့ပါတယ်။ယူကရိန်းတပ်ဖွဲ့တွေရဲ့တင်းင်းကနေလေးကနိုင်ငံအရှေ့ပိုင်းကတံပြန်ထိုးစစ်မှအသာစီးရနေပါတယ်။ခုနှစ်လနီးပါးခြားတိုက်ပွဲမှာအပြောင်းအလဲတွေဖြစ်လာနိုင်တယ်လို့ခန့်မှန်းနေကြတဲ့ယူကရိန်းနိုင်ငံအရှေ့မြောက်ပိုင်းခါခီဗ်ဒေသကနေရုရှားတပ်ဖွဲ့တွေပြန်လည်ရုတ်သိမ်းမှုကိုအခွင့်အကောင်းယူဖို့ကြိုးစားတဲ့အနေနဲ့တံပြန်ထိုးစစ်ဆင်ခဲ့တာလည်းဖြစ်ပါတယ်။စနေနေ့ညကပြောတဲ့ဗီဒီယိုမိန့်ခွန်းမှာတော့ယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီကဒီရက်ပိုင်းနေ့အတွင်းရုရှားစစ်တပ်ဟာကြောခိုင်ပြပြီးတက်ဆွမ်းသမျှအကောင်းဆုံးလုပ်ပြနေတယ်လို့သိရောပြောဆိုထားပါတယ်။ရုရှားပေါ်နိုင်ငံတကာကအရေးယူပိတ်ဆို့ရာတွေကိုပြစ်တင်ရှုတ်ချကြောင်းရုရှားနိုင်ငံမော်စကိုမြို့တော်ကိုတွားရောက်ခဲ့တဲ့တရုတ်ထိတ်တန့်လွှတ်တော်ကိုစလေတူလည်းဖြစ်ကွန်မြူနတီပါတီဖော်လစ်ဘျူရိုအဖွဲ့ဝင်လည်းဖြစ်တဲ့လီချန်းရှုကပြောဆိုခဲ့ကြောင်းတရုတ်အစိုးရသတင်းဌာနဖြစ်တဲ့ရှင်းဝါသတင်းကဖော်ပြထားပါတယ်ရှင
်။ဒါကတော့သတင်းအချင်းချုပ်တွေကိုမတ်သိင်ကြီးထိုက်ပြောပြသွားတာပါ။ဒီကနေ့မနေ့ပဲအတန်လွင့်စီစဉ်ကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုအဖြစ်နဲ့ကတော့ကိုခင်မောင်စိုးမင်းကတာဝန်ယူခဲ့ပါတယ်။အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Charles Dunmore နဲ့ Derek Smith တို့ဖြစ်ပါတယ်။ VOA ကိုကြည့်ရှုနာတော်တာဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်။တော်တာရှင်မြန်မာပြည်သူအပေါင်းလဲဘေးရန်တွေကင်းကွာကြပါစေ။ကျွန်တော်ကတော့အစီအစဉ်မှုအဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.